Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ဗီယန်ပေါင်းကကင်းဝေးကြပါသေးရှင်။2024ခုနှစ်နိုဝင်ဘာလ22ရက်သောက်ချာနေမနက်ခင် VOA အစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်ဒီအစီအစဉ်ကိုတော့ဂျိုရုစလောင်းကနေကြည့်ရှုနိုင်တယ်လို့ပဲဒီ VOA ရဲ့ Facebook, YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်။စမခင်ပြထွေးပါရှင်။
လဗနွန်အခြေစိုက် Hezbollah တို့နဲ့အပြစ်ခတ်ရဲစဲရေးတိုက်တွန်းမှုအတွက်အစ္စရေးဝန်ကြီးချုပ်ကိုအမေရိကန်အထူးကိုယ်စားလှယ်တွေ့ဆုံခဲ့ပါတယ်။ရုရှားရဲ့တလားပြစ်ဒုံးကျည်အမျိုးအစားနဲ့ယူကရိန်းဒန်နီဘရိုမြို့ကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရုရှားသမ္မတကပြောပါတယ်။ရှင်းနေချုပ်အဖြစ်အဆိုပြုခံရသူ Republican လွှတ်တော်အမဟောင်း Matt Gaetz ဟာအမည်စင်းကနှုတ်ထွက်ကြောင်းကြေညာပါတယ်။
ဒီလိုထိတ်တန့်ရောက်သတင်းတွေအပြင် Trump အစိုးရတဲ့လက်ထက်မှာလူဝင်မှုကြီးကြပ်ရေးမူဝါဒပြောင်းလဲလာနိုင်ခြင်းနဲ့မြန်မာတွေအပေါ်ရိုက်ခတ်မှုနောက်တရုတ်မြန်မာပူးတဲ့လုံခြုံရေးကုမ္ပဏီဖွဲ့ဖို့အဆိုပြုချက်အပေါ်မှာသုံးသက်ချက်နောက်ဒီတရုတ်နဲ့မြန်မာနယ်စပ်ကအရေးပါတဲ့ကံပိုက်တီကုံတွယ်ရေးမြို့ကို KIA ကသိမ်းပိုက်ခဲ့ပြီးတဲ့နောက်ပိုင်းနောက်ဆက်တွဲအခြေအနေတွေကိုလည်းစူးစီးတင်ပြပေးပါမယ်။အပတ်စဉ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလောကစစ်စင်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
American အထူးကိုယ်စားလှယ် Amos Hochstein ဟာ Lebanon ခြေဆိုင် Hezbollah တွေနဲ့ Israel တို့ကြားအပြစ်ခတ်ရဲစဲရေးအတွက်တိုက်တွန်းဖို့ခြေစပင်းနေမှာ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့တွေ့ဆုံခဲ့ပါတယ်။ဒီသတင်းပတ်ထဲမှာပဲ Hezbollah ရဲ့ဂျောင်းဝင်ညှိနှိုင်းပြနေတဲ့ Lebanon လွှတ်တော်ဥက္ကဋ္ဌ Nabih Bari အပါအဝင် Lebanon အရာရှိတွေနဲ့သူ့ရဲ့ဆွေးနွေးမှုတွေဟာအပြုသဘောဆောင်တယ်လို့လည်းပြောပါတယ်။ Israel မြောက်ပိုင်းဒေသအတွက်ချင်းချောက်မှုဖြစ်နေတဲ့ Lebanon တောင်ပိုင်းကHezbollah စစ်သွေးကြော်တွေကိုမောင်းထုတ်ဖို့ Israel တပ်တွေဆက်ပြီးထိုးစစ်ဆင်နေကြောင်း Israel ဝန်ကြီးချုပ်ကပြောပါတယ်။ Lebanon တောင်ပိုင်း Beirut တောင်ပိုင်းစင်ချေပုံးဒေသနဲ့ Tyre ဒေသတွေမှာနေထိုင်သူတွေကိုဘေးလွတ်ရာရှောင်ချဖို့အတွက် Israel စစ်တပ်ကသတိပေးချက်အသစ်ထုတ်ပြန်ပါတယ်။ဒီဒေသတွေမှာရှိတဲ့ Hezbollah စစ်သွေးကြော်တွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့လို့ပြောပြီးဒေသခံတွေကိုအခုလိုဘေးလွတ်ရာရှောင်ဖို့ Israel ကမကြာခဏသတိပေးနေတာပါ။ Israel ကဂါဇာဒေသက Hamas တွေကိုတိုက်ခိုက်မှုမှာလည်းအခုလိုနီးဗျူဟာကိုပဲတုံးနေတာဖြစ်ပြီးခုလိုသတိပေးနေပေမဲ့ဒေသခံတွေရှောင်ပြေးချိန်တိတ်မရသလိုပြေးစရာမျိုးလည်းမရှိဘဲဖြစ်နေတယ်လို့ဝေဖန်ကြပါတယ်။ရုရှားကသူ့ရဲ့တန်လက်ပြမစ္စိုင်းတုံးအစ်စ်နဲ့ယူကရိန်းရဲ့ဒနီပရိုမြို့ကိုပြစ်မှတ်ထားပစ်ခတ်ခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်တဲ့အတွက်ယူကရိန်းရှစ်ပွဲတင်းမာမှုကပိုးပြီးတိုးလာနေတာပါ။ရုရှားတပ်တွေဟာယူကရိန်းကိုတိုက်ချင်းဖြစ်ပဲ့ထင်းတဲ့မစ္စိုင်းတုံးနဲ့ပြစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့ယူကရိန်းကပြောပေမဲ့အမေရိကန်အရာရှိတွေကတော့ဒါတက်လက်ပြစ်မစ္စိုင်းတုံးဖြစ်ကြောင်းပြောတယ်လို့သမ္မတပူတင်ကလည်းနိုင်ရင်နိုင်ငံအကြံမှာပဲအတည်ပြုခဲ့တာဖြစ်ပါတယ်။ရုရှားတွင်းပိုင်းထိမစ္စိုင်းတုံးပစ်ခတ်ခွင့်ပေးခဲ့ရင်ရုရှားကမိုင်900လောက်ထိပစ်ခတ်နိုင်တဲ့လက်နက်တွေတုံးမယ်လို့သမ္မတပူတင်ကနိုင်ငံတော်မင်းကွန်းမှာသတိပေးခဲ့တာဖြစ်ပါတယ်။ဒါပြန်ခုလိုတာဝဲပြစ်မစ္စိုင်းတုံးတွေပစ်ခတ်မယ်ဆိုရင်အရက်သားတွေဘေးလွတ်ရာပြေးချင်ရအောင်ကြိုတင်သတိပေးမယ်လို့လည်းပြောပါတယ်။သူ့ရဲ့မစ္စိုင်းတုံးအစ်စ်တွေနဲ့ဒီလိုပစ်ခတ်တဲ့အခါမှာအမေရိကန်ရဲ့လေကြောင်းကာဝေးရှစ်နှစ်တွေတားဆီးနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ယူကရိန်းဒေသကတော့ရုရှားဟာအက်စထရာခန်ဒေသကနေပစ်ခတ်တာဖြစ်ပြီးပစ်ခတ်တဲ့လက်နက်တွေထဲမှာ hypersonic missile တစ်လုံးနဲ့ပစ်ပဲ့ထင်းတဲ့ missile ဒုံးခုနှစ်လုံးပါဝင်တယ်လို့ပြောပါတယ်။ပြည်တော်စုရှစ်နှစ်ကျော်ဖြစ်တဲ့အရေးခောက်ခံသမ္မတဒေါ်နယ်ထရန့်တာဝန်ပေးဖို့စဉ်းစားနေသူအမည်စင်းကနေသူနှုတ်ထွက်တယ်လို့ Republican လွှတ်တော်အမဟာMatt Gaetz ကလူမှုမီဒီယာ X ကနေကြေညာပါတယ်။သူဟာဗိုလ်တော်ဘူးနေကအထက်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီးအကြံဉာဏ်တွေရယူခဲ့ကြောင်းနဲ့သူ့ကိုဒီယာရုအတွက်အတီးပြုတ်ချက်ပေးဖို့လှုံ့ဆော်မှုရမှာ Trump နဲ့ Vance အစိုးရအဖွဲ့ကိုအာဏာလွှဲပြောင်းပေးမဲ့အရေးပါတဲ့လုပ်ငန်းရှင်ကိုအနှောက်အယှက်ဖြစ်စေနိုင်တဲ့အနေအထားဖြစ်လာနေတဲ့အတွက်သူနှုတ်ထွက်တာဖြစ်ကြောင်းရေးထားတာပါ။ American ပြည်တော်စုမှာတရားရေးဆင်ရကြီးလေးတဲ့တာဝန်ထမ်းဆောင်ရမယ့်သူတယောက်အနေနဲ့ Gaetz ဟာကျုပ်ရဲ့ပိုင်းဆိုင်ရာညီညွတ်မှုရှိမှရှိစုံစမ်းစစ်ဆေးမှုတွေ့ရှိချက်အစီရင်ခံစာကိုထုတ်ပြန်တင်မတဲ့အောက်လွှတ်တော်ကျင့်ဝတ်ဆိုင်ရာကော်မတီမှာဗိုလ်တော်ဖူးနေကသဘောတည်မှုမရခဲ့ပါဘူး။အချိန်တော်ကြာပြုတ်လုခဲ့တဲ့ဒီအစီအွေအပြီးကျင့်ဝတ်ကော်မတီဥက္ကဋ္ဌ Republican အောက်လွှတ်တော်အမတ် Michael Gasker အစီရင်ခံစာထုတ်ပြန်ဖို့အတွက်သဘောတူညီမှုမရဘူးလို့ပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။အသက်မပြည့်သေးသူနဲ့လိင်ဆက်ဆံမှုအပြင်မူရဆေးသုံးဆဲမှုတွေပါအဆွဆွဲခံရတဲ့ Gates ကို January 20မှာသမ္မတတာဝန်ယူတော့မဲ့ Trump ကတရားရေးဆိုင်ရာကြီးလေးတဲ့ထိတ်တန့်တောင်းပေးဖို့အမည်စင်ပေးခဲ့တာဖြစ်ပါတယ်။
UAE မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီတွင်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bing Juru, ဒါမှမဟုတ် Thaicom 6 Juru, Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UAE မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကတောက်ချမနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်ဆိုင်ရာလုံဆောင်မှုတွေကိုမပြောင်းမလဲဆက်လုပ်ဖို့တန်တိတ်ထန်ချထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကပြီးခဲ့တဲ့သတင်းပတ်ထဲသူ့စစ်တပ်အရာရှိတွေနဲ့ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။ဒါကအမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲကျင်းပခြင်းကစပြီးပထမဆုံးအမေရိကန်ကိုရည်ရွယ်ပြီးပြောကြားတာလို့နိုင်ငံရေးကဲခတ်တွေကသုံးသပ်ပါတယ်။အမေရိကန်ကသူ့ရဲ့နျူကလ িয়ার မပြန့်ပွားရေးမဟာဗျူဟာအတွက်တောင်ကိုရီးယားနဲ့လက်တွဲဆောင်ရွက်နေတာကိုကင်ကရှုံချလိုက်ပြီးမြောက်ကိုရီးယားဟာသူ့နိုင်ငံရဲ့နျူကလ িয়ার စွမ်းရည်ကိုအတိုင်းဆမရှိတိုးမြှင့်မယ်လို့ပြောကြားတာဖြစ်ပါတယ်။အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားတို့ကကိုရီးယားကျွန်းဆွယ်နဲ့ဒေသရင်းတည်ငြိမ်အေဂျင်စီကိုဖျက်ဆီးနေသူတွေအဖြစ်တာဝန်မယူဘဲရှောင်ပြေးလို့လွတ်မှာမဟုတ်ကြောင်းနဲ့မြောက်ကိုရီးယားတပ်သားတွေစစ်ပွဲအတွက်ပြင်ဆင်ရေးဟာတိတ်ကိုအရေးကြီးတယ်လို့ကင်ဂျွန်အွန်ရဲ့ပြောကြားချက်ကိုမြောက်ကိုရီးယား KCN နဲ့သတင်းမှာဖော်ပြထားပါတယ်။အမေရိကန်ရွေးကောက်ပွဲအပြီးဆဲရဲ့အကြောင်းမှအခုလိုပြောကြားတာဟာသူနဲ့2018-2019မှာမျက်နှာချင်းဆိုင်တွေ့ဆုံခဲ့သူအခုအမေရိကန်ရဲ့အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုဓာတ်ရိုက်ရည်ညွှန်းတယ်လို့အဲဒီချိန်ကမြောက်ကိုရီးယားနဲ့ညှိနှိုင်းဆွေးနွေးမှုတွေမှာပါဝင်ခဲ့သူအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိဟောင်း Events Referee ကသုံးသပ်ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းအာဖဂန်နစ္စတန်နယ်စပ်ကကူမားဒေသမှာအကြမ်းဖက်သမ္မတတွေကခီးတဲ့ရင်အများအပြားကိုတနက်နဲ့ပစ်ခတ်ခဲ့တဲ့အတွက်လူပေါင်း45ဦးရဲ့မင်းတေဆုံးပြီး20ကျော်ဒဏ်ရာရတယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။ပါကစ္စတန်ပြည်ထောင်စုဝန်ကြီးမိုရှင်နက်ဖလီကဒီတိုက်ခတ်မှုကြောင့်တေဆုံးသူအရေအတွက်ကိုအတည်ပြုပါတယ်။တေဆုံးသူတွေထဲမှာလုံခြုံရေးတာဝန်ယူထားသူတွေအမျိုးသမီးနဲ့ကလေးငယ်တွေပါနေပြီးတေဆုံးသူအရေအတွက်ကဒီတဲ့တိုးလာနိုင်တယ်လို့လည်းဒေတာရဲတွေနဲ့ရှေ့ုံတာဝန်ခံတွေကပြောပါတယ်။အခုလိုတိုက်ခိုက်သူတွေကိုခြေအံခံလိုက်ပြီးတော့ခြေဖုံးဖို့အတွက်စစ်ဆင်ရေးလုပ်နေပြီလို့လည်းဒေတာရဲတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုဘဲဖွဲ့ကလှုပ်ဆောင်နေဆိုတာဘူးဒီမသိရသေးပါဘူး။ဒီဒေသဟာဒေသခံလက်နက်ကန်ရှီယာနဲ့ဆူနီမွတ်စလင်တိုင်းရင်းသားတွေချာလူမျိုးမျိုးရေးအတိတ်ကရောမကြခဏဖြစ်ပွားတဲ့နေရာလည်းဖြစ်ပါတယ်။ခူရမ်အရာရှိတွေကတော့ဒီဒေသမှာအခုနောက်ဆုံးဖြစ်ပွားတဲ့ပဋိပက္ခဟာမြေယာပိုင်ဆိုင်မှုကြောင့်ဖြစ်ပြီးဩဂတ်စ်နဲ့အောက်တိုဘာ2လအတွင်းမှာပဲလက်နက်ကန်ပဋိပက္ခတွေကြောင့်တည်ဆုံးရသူ100ကျော်နေပြီလို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့စူပါမုန်တိုင်းမန်ရီတိုက်ခိုက်တဲ့အတွက်တည်ဆွတ်သူအကြီးအကျယ်အတွက်ဟာ7ရက်အထိတိုးလာပြီလို့အမျိုးသားတဘာဝဘေးအန္တရာယ်ဆိုင်ရာအေဂျင်စီကပြောပါတယ်။ဆက်စပ်ပြီးနေမှာလဲဒေတာရင်းကျေပြတ်နဲ့ရေလွှမ်းမှုမှုဒဏ်ခံနေရတယ်လို့အာနာဘယ်ရီကပြောပါတယ်။မန်ရီတိုက်ဖုံးကြောင့်မုန်တိုင်းကြောင့်ဒီသတင်းပတ်အကုန်ပိုင်းကကြေးရွာတွေရေလွှမ်းခဲ့ရတယ်လို့လေတိုက်နှုံးကလည်းတနအီ115မိုင်နှုံးနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။ဒါဖိလစ်ပိုင်အတွက်6ကြိမ်မြောက်ကြီးမားတဲ့မုန်တိုင်းတိုက်ခတ်တဲ့ဒဏ်ခံရတာပါ။ဒီမုန်တိုင်းတွေကြောင့်ဖိလစ်ပိုင်မှာအခုဆိုသေဆုံးသူက155ယောက်ထဲမှနည်းရှိနေပြီးထောင်နဲ့ချီတဲ့ဒေသခံတွေလည်းအုပ်အိမ်ပြောင်းရွှေ့ခဲ့ရတဲ့အပြင်ကောက်ပဲတိနယ်တွေပျက်စီးခဲ့ရပြီးအိမ်မွေးတရိစံကျွဲနွားအများအပြားဆုံးရှုံးခဲ့ရပါတယ်။မန်ရီတိုင်ဖုန်းတိုင်ကဖိလစ်ပိုင်မြို့တော်မနီလာမြောက်ပိုင်းကတောင်တန်းဒေသမှာနေထိုင်သူတွေပိုးပြီးခံစားခဲ့ရတာဖြစ်ပြီး Never V ဆရာခရိုင်မှာတော့မြေပြိုမှုကြောင့်အိမ်ပြိုပြီးလူပေါင်း5ဦးအသက်ဆုံးရှုံးခဲ့ရပါတယ်။
နိုဝင်ဘာလ22ရက်တောက်ကြနေမနက်ခင်းထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ထရမ့်အစိုးရတက်လက်ထက်လူဝင်မှုကြီးကြပ်ရေးမှုအပြောင်းလဲဖြစ်လာနိုင်ချိန်နဲ့မြန်မာတွေပေါ်ရိုက်ခတ်မှုကိုအရင်ဆုံးတင်ပြပေးချင်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရတက်တက်လာတဲ့အခါလူဝင်မှုကြီးကြပ်ရေးကိုပိုးပြီးတော့တင်းတင်းကြပ်ကြပ်ကင်တွယ်မယ်လို့ပြောဆိုထားတာရှိပါတယ်။ဒါကြောင့်8နှစ်ဇန်နဝါရီလတဲ့ထရမ့်အစိုးရတက်လာတဲ့အခါဘယ်လိုလူဝင်မှုကြီးကြပ်ရေးမူဝါဒအပြောင်းလဲတွေကိုတွေ့လာရနိုင်ပါသလဲ။အမေရိကကိုပုံစံမျိုးမျိုးနဲ့လာရောက်ပြီးအခြေချနေထိုင်ခွင့်ရဖို့ကြိုးစားနေကြတဲ့မြန်မာတွေအတွက်ရောဘယ်လိုအခက်အခဲတွေကြုံရနိုင်ပွဲရှိပါလဲ။လူဝင်မှုကြီးကြပ်ရေးနဲ့အခြေချနေထိုင်ခွင့်ဆိုင်ရာဥပဒေထောက်ကူအဖွဲ့ USIRD ကိုဦးဆောင်တည်ထောင်သူကိုရဲရင်မြင့်မို့ကိုဆက်သွယ်မေးမြန်းထားပါရရှင်
။မင်္ဂလာပါကိုရဲရင်ရှင်ဗီဒီယိုအတွက်အချိန်ပေးတာကျေးဇူးတင်ပါတယ်
။ဟုတ်ကဲ့မင်းနဲ့ပြည့်တော့ကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါကိုရဲရင်လည်းရတော့ဒီအမေရိကန်ရွေးကောက်ပွဲမတိုင်ခင်တော့ကလည်းသမ္မတလောင်းနေဖြစ်တဲ့ Kamala Harris နဲ့တော့ ਨੇ Trump တို့ရဲ့ဒီလူဝင်မှုကြီးကြပ်ရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့မေးမြန်းခဲ့ပူပါတယ်။အခုလည်းဒါနဲ့ set လို့ပဲပြောရမှာပေါ့လေအခုကတော့ဒါရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်က January လတဲ့ကြာလို့ရှင်ဒါတရားဝင်သမ္မတဖြစ်လာတော့မယ်ဖြစ်လာတဲ့အခါကြာလို့ရှင်သူ့အနေနဲ့လူမှုကြီးကြပ်ရေးမူဝါဒတွေကိုတင်းတင်းကြပ်ကြပ်ကန့်ကွယ်မယ်လို့ပြောထားပါတယ်ဆိုတော့ဒီလိုကန့်ကွယ်လာတဲ့အခါကြာလို့ရှင်အမေရိကန်ပြည်ထောင်စုမှရောက်နေကြတဲ့မြန်မာတွေအတွက်ရောဘယ်လိုအခက်အခဲတွေကြုံလာရနိုင်လဲဘယ်လိုအခြေအနေဖြစ်လာနိုင်လဲဆိုတာကိုအတိအကျမေးချင်တာပါဆိုတော့အရင်ဆုံးအနေနဲ့ပေါ့နော်အခုဆိုရင်လက်ရှိဒီနိုင်ငံထဲမှာဟိုပုံစံအမျိုးမျိုးနဲ့ရောက်နေတဲ့အကြောင်းသားဗီဇာနဲ့လာတဲ့လူလည်းရှိမယ်အလုပ်ဗီဇာနဲ့လာတဲ့လူရှိမယ်ဒါမှမဟုတ်လို့ရှိရင်လည်းဒီအရေးပေါ်အဲလူသားချင်းစာနာမှုအခြေအနေတစ်ခုခုနဲ့ပေါ့နော် humanitarian parole နဲ့လာကြတဲ့သူတွေလည်းရှိကောင်းရှိမယ်စသဖြင့်ပေါ့နော်အကြောင်းမျိုးမျိုးနဲ့လာကြတဲ့သူတွေအထက်တကယ်လို့အခု Trump အစိုးရတက်လာမယ်လို့လူမှုကြီးကြပ်ရေးမူဝါဒအပြောင်းလဲတွေဖြစ်လာခဲ့မယ်ဆိုလို့ရှိရင်ပေါ့နော်သူတို့ဘယ်လိုအခြေအနေတွေကြုံလာရနိုင်လဲရှင်အဲ့ဒါလေးကိုအရင်ဆုံးပြောပြပါလား
ကျွန်တော်2021နောက်ပိုင်းမှာကျွန်တော်မြန်မာနိုင်ငံကနိုင်ငံတကာအများပြား US ကိုလာပြီးတော့သူတို့ကျန်းမာရေးနိလန်နဲ့ပေါ့နိုင်ငံရေးခွန်လုံးခွင့်နဲ့ရှောက်ကြတယ်သူများဆိုရင်ကြောင်းနေတက်ကြတယ်အလုပ်ဗီဇာနဲ့လာကြတယ်အများကြီးရှိပါတယ်ဒီ Trump ရဲ့ immigration ပေါ်မှာတတ်မှတ်ထားတဲ့ policy တွေအရာတော့သူကဥပဒေနဲ့ပဲကျွန်တော်ရှင်းပြပြပေးချင်ပါတယ် Trump အနေနဲ့သမ္မတအနေနဲ့သူလုပ်လို့ရတာကတော့ executive order ဆိုတော့ထုတ်လို့ရတယ်ဒါအပြင် Republican ဘက်ကအားသာသွားတာ Congress ထဲမှာသူတို့အားသာတာကျွန်တော်တခုတွေ့နေရပါတယ်ဒါအပြင် Supreme Court မှာလည်း Republican အားသာနေပါတယ်အဲ့ဒါကြောင့်အစိုးရရဲ့မန်တိုင်း၃ရက်ဖြစ်တဲ့ executive ရော judicial ရော legislative မှာ republican အားသာတဲ့အတွက် trump immigration agenda ဆိုတာ push out လုပ်ဖို့လို့အကောင့်တွေပေါ်ဖို့လို့မျက်စနေနာကျွန်တော်တွေ့နေရပါတယ်အရင်တော့ဆိုလို့ရှိရင်ဒီဘောကမင်းဆောင်ရတဲ့အချိန်က၅လနေပဲတစ်နှစ်အဖြစ်ကြောင်းလိုက်ခဲ့တယ်ကျွန်တော်ရှိခဲ့တာပေါ့နော်ဒီတစ်ခါမှအဲ့လိုမျိုးလောက်နိုင်မဲ့အလားလားကျွန်တော်တွေ့နေရတယ်အဲ့တော့ကျွန်တော်မြန်မာနိုင်ငံကလာလူတွေအတွက်ကတော့ပထမတစ်ချက်ကကျွန်တော်တွေက legally လာလူတွေချက်ကြတယ်အမဘရဒါမျိုး visa တွေမျိုးစုံနဲ့ရောက်လာကြတာပေါ့အဲ့ထက်မှာအရင်ဆုံးတွေ့ရမှာကျတော့ process တွေကပို့ပြီးတော့ကြံ့ကြာသွားတာတွေ့နိုင်ရပါတယ်။ဘာလို့လဲဆိုလို့ရှိရင် Trump ကသူက Congress ကိုထိန်းထားပြီး USCIS ကို funding ပေးတာပါ။တကယ်လို့ Trump ပြီးတဲ့ funding ရောက်သွားတဲ့အချိန်မှာ USCIS ကလည်းဝန်ထမ်းတွေရောပြီးတော့လူတွေကို process လုပ်နေတဲ့ case တွေက capacity နည်းသွားလိမ့်မယ်။နည်းသွားတဲ့အတွက် process ပိုကြာသွားသွားနိုင်တာအများကြီးတွေ့ရပါတယ
်။ Okay အခုဒီမှာလေအထူးသဖြင့်ဒီ temporary protective status for TPS ပေါ့နော်။ကြာကြီးအကာအကွယ်ပေးထားတဲ့သတ်မှတ်ပြဋ္ဌာန်းချက်တစ်ခုလိုပဲပြောရမယ်ထင်တယ်။ဒါနဲ့ပဲဆက်ပြီးတော့နေကြတဲ့သူတွေအခုတော့ဒါဒီမိုကရက်အစိုးရလက်ထက်မှာ extension ပေါ်တိုးပြီးထားတော့ရှင်းနှစ်လည်းလောက်တိရှိတယ်ဆိုပေမဲ့လည်းအဲ့ဒီနောက်ပိုင်းကျလို့ရှင် TPS ကိုရက်ပစ်မလားဆိုရယ်စိုးရိမ်မှုတွေလည်းရှိတယ်။ဆိုတော့အဲ့ဒါရောအလားအလာဘယ်လောက်ရှိလဲဘယ်လိုခန့်မှန်းလို့ရနိုင်မလဲ
။ Donald Trump ကသူ့ရဲ့ campaign လုပ်ခဲ့တယ်ရောသူကျွေးကြော်ခဲ့တာပေါ့ TPS ကိုရက်မယ်ဆိုပြီးတော့ TPS ရတဲ့ပြီး temporary protected status ဒီကိုယ့်နိုင်ငံမှာအနေနဲ့ရှိလို့ US မှာခိတခဏကောက်ွက်ပေးထားလို့ပြောထားတာပါ TPS နဲ့ qualify ဖြစ်တဲ့နိုင်ငံနဲ့ US ဆိုရအစံနိုင်ငံမကောက်ပေးထားလို့ရှိတယ်မြန်မာနိုင်ငံတွေမကောက်ပါဘူးကျန်တဲ့နိုင်ငံတွေကိုပါ Donald Trump အနေနဲ့ TPS ပိတ်မယ်ဆိုပြီးကြေညာထားတာမျိုးရှိခဲ့တယ်သူကခန့်အပ်လိုက်တယ်ဒီ immigration ပိုင်းဆိုင်ရာကိုင်မဲ့လူတွေရလဲတော့ hardliners တွေပေါ့ immigration against ဖြစ်တဲ့လူတွေအဲတော့ TPS ကိုပိတ်နိုင်တဲ့အခြေအနေမျိုးရှိတဲ့အတွက်ကိုကနေပြီးတော့ TPS ကိုကင်ထားရဆိုလို့ရှိရင်တတိယ option လေးရွေးချယ်ဖို့နှစ်ပြောင်း option လေးလေ့လာထားဖို့လို့ option တွေဖွင့်ထားဖို့ကျွန်တော်အကြံပေးချင်ပါတယ
်နောက်တစ်ခုကတော့လေဟိုဒီ Trump အနေနဲ့ပြောထားတာကတော့သူကတော့ဒီနိုင်ငံရဲ့တောင်ပိုင်း Mexico နယ်စပ်ကနေပြီးတော့မှအထောက်ထားမဲ့ဝင်လာတဲ့သူတွေတော့သူကဟို mass deportation အလုံးရင်းနဲ့ကိုစုလိုက်ကိုပြန်ပို့မယ်လို့သူကပြောသူကတော့အဓိကကတော့အဲ့လိုမျိုးအထောက်ထားမဲ့ဝင်လာတဲ့သူတွေလို့ပြောပေမဲ့အထောက်ထားရှိတဲ့တိုင်အောင်စောစောပြောတဲ့ TPS status နဲ့နေတဲ့သူတွေပဲဖြစ်ဖြစ်နောက် humanitarian parole ပေါ့နော် humanitarian parole ကတော့2021အာနာသိမ်းမှုနောက်ပိုင်းမှာparole နဲ့လာကြတဲ့သူတွေပေါ့နော်သူတို့ဆိုရင်လည်းဒီမှာကဟို status ကခိုင်ခိုင်မာမာဆက်ပြီးတော့ရှိနေဖို့အတွက်စိုးရိမ်ကြတာလည်းရှိတယ်လေဒါတော့အဲ့လိုလူတွေကတချို့ဆိုရင်သူတို့ကနေရပြန်ပို့မလားပေါ့ဆိုတော့စိုးရိမ်ချက်တွေရှိတယ်အဲ့ဒါကရောမြန်မာတွေအတွက်ဖြစ်လာနိုင်ရဲ့လား
ဒီချိန်နေမှာသုံးသပ်ရတာကတော့ကျွန်တော်တို့နိုင်ငံကလူတွေအားလုံးစစ်ပွင့်နေမှာကျွန်တော်နားလည်တယ်။ဒါပေမဲ့ဥပဒေဆိုတာရှေ့အတွက်ကိုကျွန်တော်ထရမ့်ကသူလုံးမယ်ဆိုရင်ဥပဒေဖောင်တရားနေပြီးလုပ်လို့ရမှာဖြစ်တယ်။ဥပမာဒီမက္ကဆီကိုဘက်ကဝင်လာတဲ့လူတွေကအဆောင်နဲ့ qualify ဖြစ်တဲ့လူတွေမဟုတ်ကြဘူး။အဲဒါကြောင့်ဥပဒေမှာတဲကဒီ southern border ဝင်လာတဲ့လူတွေဆိုလို့ရှိရင် presumption of ineligibility ပေါ့ qualify မဖြစ်ဘူးလို့မျိုးစဉ်းစားထားရမယ်ဆိုပြီးဥပဒေထုတ်ထားတယ်ရှေ့။အဲတော့ကျွန်တော်မြန်မာနိုင်ငံကဝင်လာတဲ့လူတွေနဲ့အချင်းနေမတူကြပါဘူး။အဲ့တော့ကျွန်တော်နိုင်ငံဝင်လာတဲ့လူတွေက legally ဝင်လာကြတာဖြစ်တဲ့ service side နဲ့အမှန်တကယ်လုပ်ထားမယ်ဆိုလို့ရှိရင်အချက်အလက်ကြောင်းသားရယ်ဆိုရင်တော့တိတ်ပြီးစိတ်မူကြီးကမရှိလို့ကျွန်တော်တစ်ခါထပ်ပြောချင်ပါတယ
်။စိုးရိမ်မှုရှိတဲ့အထဲမှာနောက်တစ်ခုကဘာလဲဆိုတော့ဒီနိုင်ငံမှာနိုင်ငံရေးရခုလုံခွင့်ရဖို့ရှောက်ထားတဲ့သူတွေတချို့ဆိုလို့ရှိရင်နှစ်နဲ့ချီပြီးတော့အခုကြာနေရဲဆိုတော့ Trump လက်ထက်ကြာလို့ရှိရင်ပို့ပြီးတော့ကြာမလားဆိုပြီးတော့လည်းသူကစိုးရိမ်ကြတယ်။ တော့သူတို့ရောဘလို့သူတို့ရဲ့စိုးရိမ်မှုတွေတတ်တာရရဖို့ပေါ့နော်ဘလောက်ထိရောသူတို့ဘာတွေပြင်ဆင်ထားတင်တယ်လဲဘလို့အချက်အလက်တွေရောလုပ်ဖို့တင့်လဲဆိုတာမျိုးအကြံပေးနိုင်မလဲရှင
်အရေးအကြီးဆုံးကတော့ကျွန်တော်မြန်မာပြည်အားလုံးအနေနဲ့အမေရိကရောက်နေတဲ့ကျွန်တော်နိုင်ငံတကာနိုင်ငံသားအားလုံးအနေနဲ့ဥပဒေကိုကိုသိထားဖို့လိုအပ်ပါတယ်ဥပဒေပညာရှင်တယောက်ဖြစ်เสียမလို့ပေမဲ့ကိုယ့်ရဲ့ case ကဘလို့ case မျိုးလဲကိုယ့်ရဲ့ case တမှာဘာတွေရေးပြီးတင်ထားတာရှိလဲကိုယ့်ရဲ့ status ကဘလို့မျိုးရှင်လဲကိုယ့်ရဲ့ status နဲ့ပတ်သက်တဲ့အကြောင်းအရာတွေဘလို့မျိုးရှိလဲဆိုတော့ကိုနေရာတကာကြောက်လို့လေ့လာပါပေါ့လေ့လာပြီးတော့မှကိုယ့်အခြေအနေကိုကိုနားလည်မယ်ပြင်ကိုယ့်ဥပဒေနဲ့ဘလို့မျိုးပတ်သက်မှုရှိလဲဆိုတော့လည်းနားလည်မယ်ဆိုလို့ရှိရင်တိတ်ပြီးတော့စိတ်ပူစရာမရှိပါဘူးဒီနေရာမှာတွေ့ရမှာကျဥပဒေဆိုရန်နေရာကြီးပါရန်နီယားဆိုတာညံညံပဲနှိမ့်နေမယ်မနှိမ့်နေပေမဲ့လည်းဥပဒေဆိုဥပဒေဖြစ်တဲ့အတွက်ကျွန်တော်တို့တွေကကိစ္စခိုင်မှရှိမယ်ကိုကိစ္စကိုသိမယ်ဥပဒေသိမယ်ဆိုလို့ရှိရင်စိတ်ပူစရာမလိုပါဘူးအရေးအကြီးဆုံးကကျတော့ကိုယ့်အခြေအနေကိုနားလည်ပြီးတော့ကိုတင်ထားတဲ့ application တွေကိုကိုယ်တိုင်သိရှိနေဖို့လို့ကျွန်တော်တတိပေးချင်ပါတယ
်ဒီဥပဒေရေးရာရာအချောက်အကူလိုအပ်တဲ့သူတွေအတွက်ရောဒီနိုင်ငံမှာဆိုရင်ဘယ်လိုပုံစံမျိုးနဲ့သူတို့အကူအညီရယူလို့ရနိုင်လဲ
သူတို့ဥပဒေရေးရာရာအကူအညီလိုရမြန်မာတွေအတွက်ကကျတော့ဒီ USCIS ကိုလည်းကနေတော့မြန်မာဘာသာစကားနဲ့ပေါ့ report ထုတ်ပြတာအများကြီးရှိတယ်။ဒါပေမဲ့သူတို့တွေမှာလည်းနည်းနည်းအားနေတာကကျတော့မြန်မာလိုအကျဲ့တွင်းမရှင်းနိုင်တာပေါ့သူတို့ဆက်လို့ပြလို့ရှင်းပြထားကြတယ်။ဒါအတွက်ကိုကျွန်တော်တို့ USID အဖွဲ့အစည်းကဒီမြန်မာလိုဘာသာပြန်ပြီးတော့ဥပဒေဘာသာကြီးထုတ်ပြထားတဲ့ဟာတွေရှိတယ်။ကျွန်တော်တို့USID Facebook page မှာ information တွေတင်ပေးထားတယ်ကျွန်တော်လိုမျိုးပဲအခြားသောအဖွဲ့အစည်းတွေအားလည်း immigration option တွေ knowledge တွေတင်ပေးထားမျိုးရှိပါတယ်ကျွန်တော်တို့ဆိုလို့ချင်းစောက်တွေထုတ်ပြီးတော့ဒီ app တွေထုတ်တာတွေရှိရဲစောက်တွေဝင်နေတဲ့မျိုးလည်းရှိပါတယ်ဒီတော့ကျွန်တော်တို့ဒီမှာ knowledge ကရှိနေပါတယ်ဒါကိုကရအောင်ရှာပြီးတော့ပေါ့စောက်တွေဖြစ်မလား website တွေဖြစ်မလား app တွေဖြစ်မလားလေ့လာချဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်ပါတယ်
ဒါကတော့ဒီအမေရိကန်ပြည်ထောင်စုမှာထရမ့်အစိုးရတဲ့တက်လာတဲ့အခါကြားလို့ရှိရင်လူဝင်မှုကြီးကြပ်ရေးမူဝါဒအပြောင်းလဲဖြစ်လာနိုင်ခြင်းနဲ့မြန်မာတွေပေါ်ရိုက်ခတ်မှုကိုမေးမြန်းခဲ့တာပါရှင်။အခုဆက်ပြီးတော့ဒီတရုတ်မြန်မာပူးတဲ့လုံခြုံရေးကုမ္ပဏီဖွဲ့ဖို့တရုတ်ရဲ့အဆိုပြုချက်အပေါ်မှာသုံးသက်ချက်တချို့ကိုလည်းတင်ပြပေးချင်ပါတယ်။စစ်ကောင်စီနဲ့ပူးတွဲပြီးတော့မြန်မာနိုင်ငံတည်းကတရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့စီမံကိန်းတွေကိုကာကွယ်ဖို့ပုဂ္ဂလိကလုံခြုံရေးကုမ္ပဏီတည်ဆောက်မဲ့တရုတ်အစိုးရရဲ့အဆိုပြုချက်အပေါ်မှာမြန်မာရက်ဖက်အဖွဲ့တွေနဲ့ကျွမ်းကျင်သူတွေကတော့အချုပ်ချာအာဏာကိုချိန်ချမှုအဖြစ်မေးခွန်းထုတ်ကြတယ်လို့ပဲဒီလက်နက်ကိုင်ခုခံတော်လှန်ရေးအရှိန်မြင့်နေတာကြောင့်စစ်တပ်ရဲ့ထိန်းချုပ်နိုင်မှုအားနည်းသွားတာကိုပြသတဲ့လက္ခဏာတည်းရဲ့ဆိုပြီးတော့လည်းရှင်းပြကြပါတယ်ဆက်သွယ်မြင်းမြန်ထားတဲ့ကိုကြီးကျေးကအပြည့်စုံစူးစီးတင်ပြပါမယ်ရှင
်အွန်လိုင်းမှာထွက်ပေါ်လာတဲ့ပြန်နှန်းစာထဲမှာတရုတ်နိုင်ငံဘက်ကမြန်မာနဲ့ပူးတွဲလုံခြုံရေးကုမ္ပဏီတစ်ခုတည်ထောင်မှုအဆိုပြုထားချက်ကိုစစ်စစ်နိုင်မှုစစ်ကောင်စီကပြည်ထောင်ဒုတိယဝန်ကြီးအဆက်ဦးဆောင်ပြီးကော်မတီဖွဲ့စည်းခဲ့တာကိုဖော်ပြထားပါတယ်အဲ့ဒီကော်မတီကနေလုံခြုံရေးကုမ္ပဏီအတွက်ပြည်ပကနေတင်သွင်းလာမဲ့လက်နက်နဲ့စစ်သွေးစစ်တွေအပါဝင်စစ်ရေးဆက်ဆက်ကန့်သက်ပစ္စည်းတွေပေါ်ထိန်းချုပ်နိုင်မှုနဲ့လက်ရှိဥပဒေနဲ့စန့်ကျင်မှုရှိမရှိဆန်းစစ်နိုင်မှုအပြင်မြန်မာနိုင်ငံရဲ့အချုပ်ချာအာဏာကိုမထိပါစေဖို့စစ်စစ်ရမဲ့လုပ်ငန်းတာဝန်တွေကိုဆောင်ရွက်ရမယ်လို့ဆိုပါတယ်ဒီဆိုရပြန်တန်းစာကနိုမာလက်လေဘိုင်းလောက်မှာပေါက်ကြားခဲ့တာပါအဲ့ဒီနောက်နောက်ဆက်တွဲဝေဖန်ချက်တွေချက်ချင်းထွက်လာခဲ့တာပြည်တွင်းပြည်ပမီဒီယာတွေနဲ့မြမရေးလေ့လာစောင့်ကြည့်သူတွေကြားသုံးသပ်ရေးသားမှုတွေဖြစ်လာပါတယ်။ပြန်တမ်းမှာဖော်ပြချက်အရစစ်ကောင်စီကတိုင်းပြည်ရဲ့အချုပ်ချာအာဏာမထိခိုက်ဖို့ပြင်ဆင်ထားတဲ့ဆိုပေမဲ့လူမှုကွန်ရက်တွေပေါ်မှာထောက်ပြကြတဲ့အထက်မှာချုပ်ချာအာဏာကိစ္စကကြေကြေပြန့်ပြန့်ပေါဝင်ပါတယ်။ရပ်ဖက်လူမှုအဖွဲ့အစည်းအနေနဲ့မြမရေးလှုပ်ရှားနေသူမက်ခင်လေးကတော့တရုတ်လူမျိုးရေးကိစ္စကရန်ကိုစွန့်စရာကောင်းပြီးတော့တရုတ်နိုင်ငံကသူတို့ရဲ့အကျိုးစီးပွားအတွက်ဆိုရင်ဘာမဆိုလုပ်နိုင်တဲ့နေထားမျိုးမှရှိတယ်လို့ VOA ကိုပြောပါတယ်
ဒီလိုမော်ဒယ်မျိုးကိုအာဖရိကနိုင်ငံကသူတို့ရဲ့ယင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ဖို့ဆိုပြီးတော့ပုဂ္ဂလိကတပ်တွေကိုထဲခေါ်သွင်းခဲ့တဲ့တပ်တွေတွေလည်းရှိပါတယ်။စကားစားကတော့သူတို့ရှင်တန်ရက်တီရေးအတွက်သူတို့အကျိုးစီးပွားအတွက်ဆိုရင်တိုင်းပြည်ကိုဘယ်လိုပုံစံနဲ့မဆိုသူတို့ရေစုံမျှော့ဖို့ဟိုစီစဉ်နေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်
။ပြည်ချိုင်းဝန်ကြီးဌာနရဲ့မြန်မာနိုင်ငံပြန်တန်းစာမျက်နှာမှာတော့အောက်တိုဘာ25ရက်နေ့အထိထုတ်ပြန်ထားပေမဲ့ဒီကော်မတီဖွဲ့စည်းတဲ့တည်းမတွေ့ရပါဘူး။ဒါပေမဲ့နီးစပ်သူတွေကတော့ဆွေရပြန်တန်းစာပေါက်ကြားခဲ့တာအမှန်ဖြစ်တယ်လို့ VOA ကိုပြောပါရယ်။စစ်ကောင်စီရဲ့တည်င်းပြန်ကြားရေးအဖွဲ့ကိုစစ်စေးကော်မတီဖွဲ့စည်းမှုနဲ့ပတ်သက်ပြီး VOA ကနောက်ဆက်တွဲမေးမြန်းထားပေမဲ့ချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူး။မြန်မာနိုင်ငံကတရုတ်ယင်းနှိမ့်နှံမှုတွေမှာအရင်ကလည်းသက်ဆိုင်ရာကုမ္ပဏီလိုက်ကိုပိုင်လုံခြုံရေးတွေထားလို့ရှိပါတယ်။မြန်မာနိုင်ငံရဲ့တည်ဆဲဥပဒေနဲ့ဤဥပဒေတွေအရလည်းပုဂ္ဂလိကလုံခြုံရေးကုမ္ပဏီတွေကိုခွင့်ပြုထားပါရယ်။တဖက်မှာလည်းအောက်တိုဘာ18ရက်နေ့တုန်းကမန္တလေးမြို့ကတရုတ်ကောင်စစ်ဝင်ရုံးအသေးစားဘုံခွဲတိုက်ခိုက်ခံရမှုအပအဝင် နိုင်ငံတော်ဝန်တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေအပေါ်လုံခြုံရေးအာမခံချက်လဲပါလာတာကအခုတရုတ်အစိုးရရဲ့အဆိုပြုချက်ပေါ်တွန်းအားဖြစ်စေတယ်လို့လေလာသူတွေကသုံးသပ်ကြပါတယ်မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့ထိပ်တန်းဦးစားပေးကသူတို့ရဲ့ Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းစီးပွားစီမံရေးနဲ့ယင်းနှိမ့်မြုံနယ်မှုတွေမှာတည်ငြိမ်အေးချမ်းရေးကိုလိုချင်တာဖြစ်တယ်လို့ကျွန်တော်အရှာရေးရထူးပြူလေ့လာနေတဲ့ပါရဂူကျောင်းသားမြန်မာသူတေသူတဦးကသုံးသပ်ပါတယ်။ American ပြည်အောင်စုညီငယ် Institute ကမြန်မာနိုင်ငံဆိုင်ရာအမှုဆောင်ညွှန်ကြားမှု Jason Tower ကတော့နိုင်ငံတော်မှာစစ်ကောင်စီတပ်တွေရဲ့ထိန်းချုပ်နိုင်မှုကအားနည်းလာနေတဲ့ဆိုပါတယ်။သူကမန္လေးမြို့မှာတရုတ်ကောင်စီဝင်ရောက်တိုက်ခိုက်ခံရမှုနဲ့ဆက်ဆက်ပြီးအခုလိုသုံးသပ်ပါတယ
်။ I would say that what the incident demonstrates more than anything else is the inability of
ပြောရမယ်ဆိုရင်ဒီအဖြစ်အပျက်မှာအခြားကိစ္စတွေထက်ပိုထင်ရှားတာကမြန်မာစစ်တပ်နဲ့သူ့ရဲ့အုပ်ချုပ်ရေးကောင်စီကတရုတ်နိုင်ငံရဲ့အဓိကရင်းနှီးမြှုပ်နှံမှုတွေကနေတန်တမာရေးဆိုင်ရာအဆောက်အဦတွေအထိလုံခြုံရေးကိုစီတီရောက်မပေးနိုင်တော့တာပြသနေပါတယ်အထူးသဖြင့်ပြီးခဲ့တဲ့လပိုင်းတွေမှာအီအားလျှက်စစ်ထုတ်တဲ့ဆယ်ကြီးတွေမိုင်းတွင်းတွေပေါဝင်အကြီးစားတရုတ်ရင်းနှီးမြှုပ်နှံမှုအများအပြားကတော်လိုင်းရင်အားစုတွေရဲ့ထိန်းချုပ်မှုအောက်ရောက်ခဲ့တာကိုတွေ့မြင်ရဖြစ်ပ
ါတ
ယ်ဩစတြေးလျချီဆိုင်လူဝီအင်စတီကျူကချစ်တော်အရှလုံခြုံရေးကျွမ်းကျင်သူသူတေသည်ဒေါက်တာအဗ်ဒူရာမန်ယာကုတ်ကလည်းစစ်တပ်ရဲ့ထိန်းချုပ်နိုင်မှုနဲ့လူမျိုးရင်းစွန့်ရင်ရောပါလာနေတဲ့အချက်ကိုသဘောတူပါတယ
် I think the junta forces are actually overstretched
စစ်ကောင်စီတပ်ဖွဲ့တွေဟာတကယ်ကိုမနိုင်ဝန်ထမ်းနေရတာပေါ့လူသစ်စုဆောင်းနိုင်မှုစစ်မှုတန်းဥပဒေကိုအသက်သွင်းပြီးတော့တပ်သားအရေးအတွက်တိုးအောင်လှုပ်ဆောင်ရတာကလည်းအဲ့ဒီအကြောင်းရင်းပါပဲဒါပေမဲ့ဒါကအရေးအတွက်ဂိန်းကနန်းပဲတိုးလာတာပေါ့အရေးအသွေးတက်လာတယ်လို့မပြောနိုင်ပါဘူးစစ်ကောင်စီဟာတိုင်းပြည်ရဲ့တောင်ပိုင်းမြောက်ပိုင်းနဲ့နယ်စပ်ဒေသတွေမှာစစ်မျက်နှာတွေဖွင့်ပြီးတော့တိုက်နေရတာပါတကယ်တော့မှတော့ကောင်းမွန်ပြည်စုံနဲ့လုံခြုံရေးပေးနိုင်ဖို့သူတို့မှအင်အားလုံလောက်မှုမရှိပါဘူ
း security
ပြည်ထောင်ငံကသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့စီမံကိန်းတွေကိုအကာအကွယ်ပေးဖို့ရည်ရွယ်တဲ့လှုပ်ဆောင်ချက်တွေကမြန်မာလူထုနဲ့တော်လိုင်းအဖွဲ့တွေရဲ့ပြင်းထန်တဲ့ဝေဖန်မှုတွေကိုဖြစ်ပေါ်စေတဲ့အပြင်တရုတ်လူမျိုးရေးတပ်ဖွဲ့တွေပါပါဝင်လာနိုင်တဲ့အခြေအနေကလက်ရှိပြည်ခါမှာပုံမရှုပ်ထွေးမှုတွေဖြစ်လာစေနိုင်တယ်လို့ကြွန့်ကျင်သူတွေကယူဆပါတယ်။ပူတွဲလုံခြုံရေးကုမ္ပဏီအစိုးရပြုချက်ကဒေါ်လာရင်းတက်ဖွဲ့တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့စီးတွေအတွက်စိန်ခေါ်မှုဖြစ်လာနိုင်တယ်လို့အမည်မဖော်လိုတဲ့မြန်မာပါရဂူကျောင်းသားကပြောပါတယ်။အတိုက်ခံအဖွဲ့တွေအနေနဲ့ဒီအခြေအနေအတွက်ပြင်ဆင်ဖို့အရေးကြီးတယ်လို့လည်းသူကယူဆပါတယ်။ချစ်တော်အရှာရေးရာသူတေသည်ဒေါက်တာရာကုတ်ကတော့ဒီအစိုးရအနေနဲ့သူ့ရဲ့မြန်မာဆိုင်ရာ viewer တွေကိုပြန်သုံးသပ်ဖို့လိုတယ်လို့ရှုမြင်ပါတယ်
။Beijing we have to consider
Beijing ဆိုရအနေနဲ့သူ့ရဲ့ရေရှိအကျိုးစီးပွားနဲ့အခုလက်ရှိရေတုံနဲ့အလဲလက်ကာလမှာစစ်ကောင်စီပေါ်ပံ့ပိုးပေးဖို့လိုအပ်ချက်တွေကိုချိန်ညှိထက်သွင်းစဉ်းစားဖို့လိုပါတယ
်။အထက်မှာလည်းမြန်မာနိုင်ငံရဲ့ပြည်ထောင်မှာတရုတ်အနေနဲ့ခုလက်ပို့ပြီးတော့ဝေယောင်းဆက်ဖက်တာမျိုးမလုပ်ဘဲသူတို့လိုချင်တဲ့တည်ငြိမ်ပန်းနိုင်ကိုအရောက်လှမ်းနိုင်မလားဆိုတဲ့မေးခွန်းကရှိနေပါတယ်။ပြည်နိုင်ငံကမြန်မာအရေးမှာပိုပြီးနက်နက်ဆိုင်ဆိုင်နဲ့တုံးမြင့်လှုပ်ဆောင်လာတာနဲ့အမျှမြန်မာပြည်သူလူထုအင်အားကောင်းလာတဲ့တော်လိုင်းအင်အားစုတွေနဲ့သူ့ရဲ့မဟာမိတ်တွေအပါအဝင်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရှုမြင်ချက်တွေပေါ်ပိုပြီးတက်ရောက်လာတာနဲ့အတူစန့်ကျင်တဲ့တုံ့ပြန်မှုတွေနဲ့ကြုံတွေ့ရနိုင်ပြီးအိန္ဒိယနိုင်ငံလိုဒေတာရင်းကအင်အားကြီးပြိုင်ဘက်တွေနဲ့လည်းမြန်မာအရေးမှာရင်ဆိုင်ရမယ့်အခြေအနေရှိလာတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ခင်ဗျာ
တရုတ်နဲ့မြန်မာပူးတဲ့လုံခြုံရေးကုမ္ပဏီဖွဲ့ဖို့အတွက်အဆိုပြုချက်အပေါ်မှာသုံးသပ်သူတချို့ရဲ့ပြောဆိုမှုတွေကိုစူးစီးပြီးတော့ကိုငင်းချမ်းကြီးကတင်ပြခဲ့တာပါရှင်။အခုဆက်ပြီးတော့ဒီတရုတ်မြန်မာနယ်စပ်ကပဲကမ်ပိုက်တီမြို့ကို KIA ကသိမ်းပိုက်ခဲ့ပြီးတော့ဒီနောက်ဆက်တွဲအခြေအနေတချို့ကိုလည်းကြည့်အောင်ပါ။တရုတ်နယ်စပ်မှာတိုက်ပွဲမဖော်ဘူးတရုတ်နိုင်ငံဘက်ကတိုင်းရင်းသားလက်နက်ကိုင်တွေကိုဖိအားပေးနေတဲ့အချိန်မှာပဲတရုတ်မြန်မာနယ်စပ်ကမ်ပိုက်တီကုံသွယ်ရေးမြို့ကိုတော့ KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့ပါတယ်။ဒီအချိန်တွေကနေဘာတွေဆက်ဖြစ်လာနိုင်တယ်လဲဆိုတာကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ကချင်အထူးဒေသတစ်လို့ခေါ်တဲ့ဒီဒေသမှာနောက်ဆုံးကျန်တဲ့ကမ်ပိုက်တီကိုတနေ့ဗိုလ်တော်ညက်နေကသိမ်းလိုက်တာရဲ့ထူးခြားမှုကို ISP မြန်မာမှာဗျူဟာနဲ့မူဝါဒရီလာရေးအင်စတီကျူအဖွဲ့ဒါရိုက်တာဦးအောင်သူငင်းကအခုလိုသုံးသပ်ပြပါတယ
်ဒီကချင်ရဲ့ထူးစစ်တွေကိုကြည့်ရင်အတော်လေးတော့မဟာဗျူဟာမြောက်တယ်လို့ဆိုနိုင်တယ်ဗျအထူးသဖြင့်ဒီကချင်ထူးဒေသလို့ပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်မြေရှားသတ္တုတွေတွေ့နေတာ ဆုံးရလောက်ရှိတယ်လို့ပြောတယ်တွင်းဆုံးရပေါ့ဒါကိုထိန်းချုပ်နိုင်တဲ့အနေအထားရှိရဲ့အဲ့ဒါပြင်မှာသခိုင်းကျန်တဲ့ဒေသတွေမှာလည်းထိုးစစ်တွေကိုကြည့်လိုက်ရင်အထူးသဖြင့်တော့ဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုပေါ့ဒါကိုချုပ်ပွိုင်ပေါ့နော်လဘင်းညှစ်လို့ရတဲ့အနေအထားကိုကင်ထားနိုင်ဖို့သူတို့ကြိုးစားတယ်လို့ယူဆပါတယ်ဟိုသူတင်ကိုတင်ညှိရတဲ့အခါမျိုးမှာဆိုရင်သူလည်းပြန်ပြီးဖိအားပေးနိုင်တဲ့အချက်မျိုးတွေပေါ့နော်ဒါတွေကိုရှိနေတဲ့အနေအထားတော့ယူဆလို့ရပါတယ
်တရုတ်ဖိအားတွေကြားကအခုလိုသိမ့်နိုင်တာရဲ့ထူးခြားမှုပေါ့ CDM ဘုံမှုနောင်ယုတ်ကလည်းအခုလိုထောက်ပြပါတယ
်ဒီတရုတ်ရဲ့ဖိအားတွေရှိနေတဲ့ကြားမှာပဲဒီစီးရလက်ကိုတွေ့ရတယ်ဆိုတော့ဒါထူးခြားမှုရှိတယ်လို့လည်းကျွန်တော်တို့ပြောလို့ရနိုင်ပါတယ်တစ်ဖက်ကကြည့်မယ်လေတရုတ်အနေနဲ့ KAI ကိုဖိအားပေးမှုရှိပေမဲ့လည်း KAI အနေနဲ့ကတော့အခြားမြောက်ပိုင်းဖွဲ့တွေလောက်တော့ KAI ဘုံပြင်းထန်တဲ့ဖိအားပေးနိုင်တဲ့အနေအထားတော့မရှိဘူးလို့ကျွန်တော်တို့မြင်ပါတယ်အလားတူ KAI နေတဲ့ကြော်လဲအဲတရုတ်ရဲ့ဖိအားဒီရှိနေပေမဲ့လည်းတို့ရည်ရွယ်ထားတဲ့အတိုင်းနိုင်ငံစီပို့တော်မူတည်တော့ပုံမှန်ဆက်တဲ့တို့ဆက်သွားနေတာကိုလည်းကျွန်တော်မြင်နေရတယ်ပေါ့နော
်ဒီကမ်ပိုက်တီကိုနောက်ဆုံးမှသိမ်းတဲ့ထူးခြားမှုပေါ့ကချင်သတင်းဌာနကချင် information group editor လပိုင်းတော်ရင်ကလည်းအခုလိုရှင်းပြပါဗ
ျ။မှဒီကိစ္စကတော့စစပိုင်းကလည်းကြည့်ရတော့တင်းလို့ရပါတယ်။ဒါပေမဲ့အဲ့ဒီအချိန်တုန်းကတော့ရုပ်ရည်ရဲ့ PR တွေနည်းနည်းများနေတော့နော်။အချိန်နည်းနည်းစောင့်ပြီးမှအခုတင်းနေတဲ့သဘောဖြစ်ပါတယ်။ဒီကေ PR ကတော့တိတ်ပြီးမှကြည့်ရဖို့ကြည့်ရမှာတော့မဟုတ်တာတော့တည်ချတယ်။ဘာကြောင့်လဲဆိုလို့ရှိရင်တနေ့ဒီမြောက်ပိုင်းဖွဲ့တင်တဲ့ကြည့်ရဖို့ကမတူဘူး။တိတ်ရဲ့တရရဲ့အကူအညီတွေကြည့်ရဖို့ကလက်ခံတဲ့အမျိုးလေးမရှိပါဘူး။ကြည့်ရဖို့ကတော့တိတ်ရဲ့ PR ပေးလာနိုင်တဲ့အကူကောင်အမျိုးလေးနော်။အဲ့လိုမျိုးတွေကိုတည်တော့ကိုယ့်ရဲ့အစီအစဉ်ကိုကိုယ်အားနေပဲအကောင့်ကဖို့ဖို့တွေပဲကြည့်ရဖို့ကတော့ကြိုးစားနေမှလုံဆောင်နေတဲ့အားတွေကိုကျွန်တော်တွေ့ရတယ်လေ။ကိုကောင်လိုအမျိုးလေး PR ပေးခြင်းခံရအောင်ကြိုးတင်ကောက်ကောက်ပြင်ဆင်လုပ်ဆောင်တဲ့အပိုင်းတွေရှိတော့အခုတိုင်နေဆက်ရေးပါတဲ့နေဆက်ကိုလိုရေးစခန်းကြီးတွေကိုတင်းတဲ့ချိန်မှလည်းပဲတည်ကတော့ကြည့်ပြောတော့ပြောမှပဲဒါပေမဲ့တတိယ PR ပေးနိုင်တဲ့အနေအထားကတော့မရှိပါဘူး။ကြည့်ရဘက်ကလည်းလက်ခံပေးမယ့်အပိုင်းကတော့မရှိပါဘူ
း။ဒီထူးခြားမှုပေါ့ကချင်ဘက်တိုက်ပွဲတွေကိုစောင့်ကြည့်အကဲခံနေတဲ့ CDM ဘိုးကြီးစင်ရော်ကလည်းအခုလိုထောက်ပြပါတယ်
။တရုတ်ရဲ့ PR ဆိုတာတဲ့သူပေါ်တင်တားမြစ်ချက်ကမ်ပိုက်တီကိုလုံးဝမသိမ်းပါနဲ့။ပြီးရင်နယ်စပ်တစ်လျှောက်မှာလည်းမလုပ်ပါနဲ့ဆိုပြီးတော့ပြောထားတဲ့ကြားထဲကနေကိုပဲဒါ KIA ကဒဲတွေသိမ်းနေတယ်ပေါ့နော်။အခုကမ်ပိုက်တီကိုလည်းသိမ်းလိုက်ပြီ။ဒီမြောက်ဖြားမှာပေါ့နော်။ခေါင်လန်ဖူးဘက်မှာဆိုလည်းဒါတရုတ်နဲ့ကျွန်တော်တို့ဘောင်ထရီချင်းကပ်နေတာ။ဒါသူတို့ရှေးမဆွကလေးကလုံးဝတိုက်ထားလိုက်တယ်ပေါ့နော်။နည်းနည်းထူးတယ်သူတို့လုံးဝကယူမဆိုင်တော့ဘူးပေါ့န
ော်ဒါပေမဲ့ KIA အနေနဲ့တရုတ်ပြောလာတာတွေကိုချိန်ညှိပြီးချိန်ချင်းချင်းချင်းလုံနေတဲ့သဘောတွေ့ရတယ်လို့တော့လပိုင်းတော်တင်းကဆက်ရှင်ပြပါတယ
်ဒီကတော့မင်းအန်ဆိုရင်လည်းပိုင်းကို KIA ကိုပြောလဲရှိတာပေါ့ဒီကတော့နောက်နိုင်ငံနဲ့မဆက်သွယ်ဘူးအခုနောက်ပိုင်းကျတော့ NUG နဲ့မဆက်သွယ်ဘူးဆိုတဲ့အမျိုးလေးကိုပူပေါင်းဖို့ဆိုတဲ့အမျိုးလေးကပြောလဲပြောထားရှိပါတယ် KIA ဘက်ကလည်းခုနောက်ပိုင်းကျတော့ဒီဟိုမှာ K3C မှာလည်း KIA အနေနဲ့တကယ်နော်ပါဝင်တဲ့အမျိုးမရှိပါဘူးခုရှိတာကတော့ကိုနိုင်ငံရေးရာကတော့ KIA ကတော့နော် NUG ကိုတော့ဥဆောင်မှာပါတယ်ဒါပေမဲ့တကယ်အနောက်နိုင်ငံတွေနဲ့ KIA တရက်စကားပြောဆိုဆက်ဆံတဲ့ဘိုင်းတွေကတော့ရှောင်ထားတာတွေ့ရတော့နော်ဒါတွေချိလို့ရှိနေ KIA ဘက်ကလည်းတက်နိုင်တော့ကတော့တရုတ်တွေတန်ကြာမရှိအောင်တရုတ်အလူကိုလက်လျောတဲ့ဟာမျိုးတွေတော့တွေ့ရတော့နော်ဒါပေမဲ့အမေပြည်နယ်ထားမှာကြတော့အဲ့လောက်တွေမဟုတ်ပါဘူ
းတစ်ချိန်တည်းမှာ KIA ဘက်ကတရုတ်ဖီအားကိုရင်ဆိုင်နိုင်ဖို့နောက်ထပ်ပြင်ဆင်ထားတာကိုလည်းဘိုကြီးစင်ရောကအခုလိုထောက်ပြပါတယ
် KIA မှာကကျွန်တော်တို့သိသလောက်ဆိုရင်ကချင်ပြည်နယ်ထဲမှာပဲပါတယ်စကိုင်းတိုင်းနဲ့အိန္ဒိယနယ်စပ်ကတနေရမှာလိုင်ဇာလိုမျိုးပဲစခန်းစ်ဌာနချုပ်စခန်းကြိုတင်ပြီးစောင့်ထားတာရှိပါတယ်ဒါကြောင့်သူတို့တရုတ်ရဲ့ဖိအားကိုမကြောက်ဖက်နဲ့ရဲရဲတင်းတင်းရှိနေတယ်လို့တော့ထင်ရပါတယ်ခင်ဗျာ
ဒါအပြင်တရုတ်လိုနိုင်ငံကြီးတွေလိုအပ်တဲ့မြေရှားတပ်တုထုတ်လုပ်မှုမှာအဓိကကျတဲ့ဒီကချင်ထူးဒေသကစတုံခြေပွေဆော့လော်ပန်ဝါဖီမော်တို့ကိုအရင်သိမ်းပြီးအခုနောက်ဆုံးကမ်ပိုက်တီကိုဆက်သိမ်းလိုက်တာကြောင့်ရှေ့ဆက်ဖြစ်လာနိုင်တာကိုလည်းပုံမှုနောင်ယုတ်ကအခုလိုသုံးသပ်ပြပါတယ
်အခုတော့ဒါ KIA နေနဲ့တော့ဒီတရုတ်နဲ့နေဆက်တချို့ကကုန်သူကိတီကိုလည်းအလုံးစုံဖိနှုပ်ထားလိုက်တဲ့အခြေအနေကိုကြည့်သွားပြီဆိုတော့တရုတ်အနေနဲ့ကျတော့ KIA ကို PR ပေးဖို့လည်းမဟုတ်တော့ဘူးတခြားသောအလေးပေးဆက်ဆံမှုပုံစံတွေပါပေါင်းဆက်ထိတွေ့ဆက်ဆံရမယ့်ပုံစံတစ်တည်းဖြစ်လာနိုင်မယ်လို့တော့မြင်ပါတယ်
တကယ်တော့တရုတ်နေဆက်ရှိ KIA အပြင် MNDA ကိုကန့်တန်နဲ့TNL တောင်းတက်နေတဲ့တရုတ်ဖီအားထက်ပြည်သူတွေပိုခံနေရတဲ့လေကြောင်းတက်ခတ်မှုအပါအဝင်စစ်ကောင်စီတံတွေဆက်မခံရရင်ဆက်တိုက်သွားဖို့ပိုအလေးသာနေတယ်လို့စီးရေးစောင့်ကြည့်နေသူတွေကထောက်ပြနေပါတယ်ခင
်ဗျာ VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျတို့ဖမ်းယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ် ဖျော်ရီရေဒီယိုညဝိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖန်ယူနားဆင်နိုင်တာပါ။နေ့စဉ်ဖျော်ရီညချမ်းရေဒီယိုအစီအစဉ်ကိုညကိုနာရီကနေ၁၀နာရီအထိလိုင်းတို့မီတာ၁၉ကီလိုဟတ်၁၅၄၅ဒုညလိုင်းတို့မီတာ၂၅ကီလိုဟတ်၁၁၈ခွန်ဒုညလိုင်းတို့မီတာ၃၂ကီလိုဟတ်၉၃၃၅ရိုပြင်ပထမဝိုင်းနာရီဝင်းနဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ၁၉၀ကီလိုဟတ်၁၅ခွန်၅ရိုကန
few American than ye. Natown Nasat Ligun in Nuimala, Nasat ye, Taujani, Radio Season Ego, Sapiro, Tony Penny Varish. Yotan Season Pinet and Sapini at Maria DC Single, Mimasanoji, Manakunanai, Sapiro, Tony Bidomava, Agusapi, a passing canarigo, let Biba Mission. ဦးအောင်ခင်ရဲ့မြမကြီးတုံသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေထုတ်လွှင့်ပေးမယ့်အထက်ကအခုရင်ဆုံးဦးအောင်ခင်ရဲ့မြမကြီးတုံသက်ချက်ကိုတင်ပြပေးပါမယ်။အညာသာတွန်လိုက်သည်မှနဲ့မြောက်ပိုင်းကတိုင်းဒေသနဲ့ကိုင်တွေစည်ရေးပူးပေါင်းဆောင်ရွက်မှုအားကောင်းလာတဲ့အတွက်တိုက်ပွဲသစ်တွေပေါ်ဆောင်လာပုံကိုတော့ဦးအောင်ခင်ကဒီတစ်ပတ်တုံသက်တင်ပြထားပါရစေ။
ไรไตกอลิกยังปินเนบูမျိုးကိုအညာPDF အများအပြားပါဝင်တဲ့ပူပေါင်းတပ်ကမကြာမီကသိမ်းရိုက်တာဟာရှမ်းမန်းစစ်စင်ရေးရဲ့တင်ရှားတဲ့အောင်မြင်မှုတစ်ခုဖြစ်ပါလေ။ NUG အစိုးရကာကွယ်ရေးဌာနအမှတ်၈စစ်ဒေသအထူးစစ်စင်ရေးမှုရဲ့ကိုကဲမှုအောက်မှာPDF ပူပေါင်းတပ်ဖွဲ့၁၂ဖွဲ့က ရေရှည်ထိုးစစ်ဆင်ပြီးတိုက်ယူခဲ့တဲ့မြို့သိန်းစစ်ပွဲပါအမှတ်၈စစ်ဒေသမှုဟာကချင်လုံရောက်ရေးတပ်KIA ရဲ့စီဦးစီးချုပ်ဖြစ်ပါတယ်ခရိုင်ကိုကဲရေးကိုKIA ရာရှိတွေကဆောင်ရွက်ပြီးသူတို့အောက်မှာPDF ပြည်သူ့ကာကွယ်ရေးတပ်ရင်းတပ်ဖွဲ့တွေရှိပါတယ်ပင်လယ်ဖူးမြို့သိန်းတိုက်ပွဲမှာစက္ခဆ၄တပ်အကျဉ်း900ကျော်တိုက်ခိုက်ပြီးဘုံသေး900ကျော်ကျဲကျပါပြီပူပေါင်းတပ်က ခုနှစ်ကျော်တည်ဆုံးပြီး300နီးပါးပျောက်ဆုံးနေပါတယ်။နေရာကျော်ဒဏ်ရာရရှိပြီးတရားကျော်လက်နက်ချပါတယ်။စက္ခဆတပ်သားပြည်သူစစ်တဲ့SNA ရှမ်းနီတပ်ဖွဲ့အပါအဝင်အင်အား800ကျော်ခုခံတိုက်ခိုက်တာကိုတော်လှန်ရေးတပ်ဖွဲ့တွေကချေမုန်းလိုက်တဲ့တိုက်ပွဲဖြစ်ပါတယ်။ ကြေရော2021အေပီလကလေးကပင်လယ်ဘူးအခြေစိုက်စက္ကဆစကန်းကိုတိုက်ခိုက်ခဲ့တာလို့အော်တိုဘာလ၁၂ရက်နေ့တုန်းမြန်မာနောက်မှာဖော်ပြပါတယ်။ပင်လယ်ဘူးတိုက်ပွဲမှာလက်နက်ခဲရမျိုးစုံ400ကျော်တိစဲရမိတာအညာဒေသအတွက်အလွန်အားတက်စရာပါပဲ။တော်လိုင်းရေးစိတ်ကြပြင်းထန်တဲ့အညာသားရဲဘော်တွေမှာစစ်ရေးအတွေ့အကြုံနဲ့လက်နက်ခဲရမလုံလောက်တဲ့ အားနည်းချက်တွေရှိပါတယ်။ရဲဘော်နေရာရှိတဲ့တိုင်ရင်မှာမောင်းပြန်သနဆင်ကားလက်လာရှိတာမျိုးအလှဲ့နဲ့တိုက်ပွဲဝင်ရလို့စိတ်ဓာတ်ကြသူတွေတောင်ရှိလာတယ်လို့ဆုံးပါရှင်တက်တန်ကအော်တိုဘာ16ရက်နေ့ထုတ်မန္တလေးဖရီးပရက်စ်မှာရေးသားထားပါတယ်။အညာဒေသထိုးစစ်ဟာလက်နက်ခဲယံအင်အားပေါ်မှာမူတည်ပါတယ်။ဒါကြောင့်ရှမ်းမြောက်ဒေသကတိုင်ရင်တပ်ဖွဲ့တွေစီမှအညာသားတွေ
စစ်လင်နန်းတက်ပြီးတိုက်ပွဲအတွေ့အကြုံယူဖို့အန်ယူဂျီကာကွယ်ရေးဝန်ကြီးဌာနကအစီအစဉ်လုပ်ပေးတာလို့ဆိုပါတယ်။ရွေးချယ်ထားတဲ့နေပြည်တော်မှာတင်နန်းတက်တဲ့တိုင်ရင်တပ်ဖွဲ့တွေရှိသလိုတက်တင်ရာကိုသွားရောက်တဲ့တိုင်ရင်တပ်ဖွဲ့တွေလည်းရှိပါတယ်။ရှင်းလာဆုံးမဟုတ်တနေ့လောက်တင်နန်းတက်ပြီးစစ်ရေးအတွေ့အကြုံရတဲ့အခါမှာလိုအပ်တဲ့လက်နက်အင်အား 90ရာခိုင်နှုန်းကိုတိုင်းရင်းသားတပ်ကထောက်ပံ့ဖို့သဘောတူကြပါတယ်။တင်နန်းလားတရာလွှင့်ရင်သနတ်90ရမယ်သဘောပါပဲ။ဒါပေမဲ့အတိအကျမပြောနိုင်ဘူးလို့ဆိုပါတယ်။ခိုးကန်တပ်မှာစစ်တင်နန်းတက်ပြီးစစ်ရေးအတွေ့အကြုံယူတဲ့ရင်းမာပင်ကတိုင်းရင်းတပ်ဖွဲ့တွေဆိုရင်လက်နက်အပြည့်အဝရလိုတာကြောင့်တင်နန်းကာလအပါအဝင်တစ်နှစ်ခွဲအထိရှင်းမှုတန်းမှု
ကတိပြုထားတယ်လို့ဆိုပါတယ်စစ်လက်နဲ့အပြည့်အစုံနဲ့တိုက်ပွဲအတွေ့အကြုံရှိလာတဲ့အခါမှာမူရင်းအညာဒေသကိုပြန်ပြီးတိုက်ပွဲဖော်ဆောင်လိုက်မယ်လို့အညာ PDF တွေကမျှော်မှန်းထားပါတယ်တိုက်ရိုက်ခိုက်ရင်မြန်မာပြည်ထိုးစစ်ဆင်နိုင်တဲ့တပ်ဖွဲ့တွေအပြည့်အစုံပြောင်းနိုင်ရေးနဲ့လက်နက်ခဲယမ်းရရှိရေးဟာအညာသား PDF တွေရဲ့အဓိကဦးတည်ချက်ဖြစ်ပါတယ်မေဦးတော်လာရေးမှာလူသားရင်းမြစ်အများဆုံးပါဝင်နေတာအညာဒေသပါဒါကြောင့်သူတို့ကိုလက်နဲ့တတ်ဆင်ပေးနိုင်မှုအထူးလိုအပ်တဲ့အတွက် NUG ထောက်ပံ့ကမန္တလေး PDF ကဦးဆောင်ပြီးမြောက်ပိုင်းမဟာမိတ်တွေစီမှစစ်တင်နှန်းတက်ပြီးစစ်ရေးအတွေ့အကြုံယူတာကိုရှမ်းမစစ်စင်ရေးလို့အမိပေးထားပါတယ်ရှမ်းမစစ်စင်ရေးမှာအတွေ့အကြုံရယူတဲ့ PDF တွေဟာစကိုင်းမန္တလေးမကွေးတိုင်းကတရင်တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးအညာဒေသစစ်စင်ရေးကိုတိုးမြင့်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။ကဗျာဆရာမောင်ဆောင်ခဦးဆောင်နဲ့ BPL ဗမာပြည်သူ့လူမျိုးရေးတပ်ဟာကရင်နဲ့ရခိုင်လက်နက်ကိုင်တွေရဲ့အကူအညီနဲ့2021မှာတည်ထောင်တဲ့ဗမာလက်နက်ကိုင်တပ်ဖွဲ့ဖြစ်ပါတယ်။ရှမ်းမြောက်ကသုံးကြီးနောင်မဟာမိတ်တပ်ကပေးတဲ့စစ်တင်နှန်းကိုတက်ပြီးတိုင်းသာစစ်ဘိုလ်ရဲ့ကြီးကြပ်ကိုကဲမှုနဲ့တိုက်ပွဲအတွေ့အကြုံရယူတဲ့ဗမာတပ်ဖြစ်ပါတယ်။ကချင် KIA တပ်စီမှစစ်ပညာသင်ယူပြီးပြန်လည်ဖွဲ့စည်းထားတဲ့ပြည်သူ့လူမျိုးရေးတပ် PLA ဟာလည်း PDF နဲ့ပူးပေါင်းပြီးတိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်။ဒီတပ်ဖွဲ့တွေဟာအညာဒေသစစ်မျက်နှာကိုပြောင်းလဲနိုင်ပါတယ်။စကိုင်းတိုင်းကိုຫນွေဥတော်လာရေးအခင်းချင်းအသည့်ဖြစ်မြောက်ပိုင်းတိုင်းသားတပ်ဖွဲ့တွေကစိတ်ဝင်စားကြတယ်လို့တူမီသိမ့်မောင်ကမေလ28ရက်နေ့ထုတ်တူမီစာဆောင်မှာရေးထားပါတယ် KIA ကစီရေးထဲမှာထဲထဲဝင်ဝင်ပါဝင်နေပြီးစကိုင်းတိုင်းရဲ့စီရေးကိစ္စအဝဝကိုကွင်းစင်စီမံခုခဲမှုတွေလောက်ကင်နေတာတွေ့ရတယ်လို့ဆိုပါတယ် ABF ကလည်းစီရေးမှာပါဝင်နေပါတယ်မြောက်ပိုင်းညီနောင်တွေဖြစ်တဲ့ကိုကန်တအားနဲ့အရက်ခတ်တွေကတော့တတားယူလက်နဲ့ပေးပုံစံမျိုးနဲ့ပါဝင်နေတယ်လို့ဆိုပါတယ်။ဒါကြောင့်အညာသားနဲ့တိုင်းသားတွေစစ်ရေးပူးပေါင်းမှုအောင်မြင်နေတာကိုစကိုင်းတိုင်းကပြတ်တာရရောက်နေပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်ပေးနေတဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ရေးကြီးတာလို့သဘာဝဘေးဒဏ်တွေကြုံရအပြီးစိတ်တိုင်းဆိုင်ရာရှေးဦးသူနာပြုစုရေးကူညီလှုပ်ဆောင်ပေးတင်တာတွေကိုစိတ်ကျန်းမာရေးပညာရှင်တွေကအကြံပြုနေကြပါတယ်။ဘယ်လိုကူညီဆောင်ရွက်ပေးတင်တာတွေလဲဆိုတာကိုတော့ Australia နိုင်ငံ Queensland ပြည်နယ်ဆေးရုံကစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာတတ်သေးကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီဘက်ကျန်းမာရေးမှာတင်ဆက်ထားပါတယ်ရှင်။
ဟုတ်ကဲ့စိတ်ကျမ်းမာရေးတူပ္ပဆရာဝန်ကြီးဒေါက်တာသတေးခင်ဗျာကျွန်တော်တို့မိုးကြီးရေကြီးကြလို့သဘာဝဘေးဒဏ်တွေကြုံရပြီးမှဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုပြင်းထန်ရတဲ့အကြောင်းရင်းတွေနောက်ဘလို့စိတ်ပိုင်းထိခိုက်ကြတွေနဲ့ပြင်းထန်တဲ့အဆင်းမရအောင်ဒီစိတ်ပိုင်းဆိုင်ရာရှေးဥသနာပြုစုမှုလိုအပ်တာအတွက်မူဒါမှမဟုတ်ရင်တော့အချက်ကြီး၅ချက်ကိုပြီးခဲ့တဲ့ဘက်တွေကအဓိကပြောပြီးမှဒီဘက်တော့ဆရာကြီးအရေးတကြီးလုတ်ဆောင်ရမှာကိုအဓိကဆက်ပြောမှာမို့ပါကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်နောက်ဆုံးအပိုင်းပေါ့ခင်ဗျာအဲ့လိုကျွန်တော်တို့ဒီအဓိက principle ပေါ့အချက်ကြီး၅ချက်ကိုကံယူပြီးတော့မှာဒီကုညီမဲ့ကျွန်တော်တို့ဒီ community တွေဒီအဖွဲ့အစည်းတွေဟိုရိုက်ဝါလူကြီးတွေနောက်စေတနာရှင်တွေကလုတ်ဆောင်ချက်ကတော့ကမ္ဘာမှာဒီ strategy ပေါ့ဒီနည်းပညာရဲ့လုတ်ဆောင်ချက်က 3L ပါဆိုအင်္ဂလိပ်လိုပဲကျွန်တော်စရင်တော့look listen and link so our look ဆိုတာပါလဲဆိုတော့အဲ့ဒီရေပြည့်တဲ့ဒေတာကိုသွားမယ်ဆိုရင် you have to look ပြတေးသေးချာချာလေ့လာမယ်တေးချာကြည့်ရမယ် priority ဆိုတာဦးစားပေးကူညီရမယ်လူတွေလည်းအရင်ကူရမယ်တတိယရွယ်ဦးတွေကလေးတွေကိုယ်ပိုင်ဆောင်မိခင်တွေနာမကျန်းဖြစ်တဲ့လူတွေအဲ့ဒါတွေကိုအရင်ဆုံးကူရမယ်လေနော်မိဘမဲ့ဖြစ်သွားတဲ့ကလေးတွေအဲ့ဒါအရင်ဆုံးဟိုကျွန်တော်တို့ identify ပေါ့ရှာဖွေပြီးတော့ကူရမယ်
ဦးစားပေးပြီးတော့ကူညီဖို့အတွက်
ဥစားပေးပြီးတော
့မှန်ပါတယ
်ဟုတ်ကဲ့သတ်မှတ်ပြီးတော့ခွဲခြားကူညီပေးဖို့ပေါ့နော
်ဟုတ်တယ်ခင်ဗျအဲ့ဒီနိုင်ငံခြားသားတွေကတော့ကိုကတော့လူတိုင်းလုံးမှာပဲလို့မြင်တာဒီနိုင်ငံခြားသားတွေကတော့သူတည်တည်ဆာဆာစနစ်ကလေးနဲ့ဇာတ်လေးနဲ့ဆိုတော့ look ဆိုတာဥစားပေးပြီးတော့ချိန်ပြီးတော့ကူညီဖို့လောက်ရမယ်အဲ့ဒီအနေမှာဘာကူညီမလဲဆိုတော့စိတ်ထမ်းအောင်သွားတာခဏလေးနေုံ basic need တွေကိုကူညီရမယ် basic needs ဆိုတာ
အခြေခံလိုအပ်ချက်တွေပေါ့နော်
အခြေခံလိုအပ်ချက်တွေပေါ့အဲ့ဒီမှာအစားအသောက်ရေဆေးဝါးနောက်ပြီးတော့မှကျွန်တော်တို့တဲလွေလဲတဲမိုးကားတွေနောက်ပြီးတော့အဝတ်ထည်တွေအဲ့ဒါတွေကူမှလိုအပ်စိတ်ထမ်းသာသွားတာဗျာနော်လိုအပ်ရင်လဲဒါဟိုအသေးဆုံးပတ်စံလေးလဲကူလို့ရတယ်ဆိုတော့ပထမဆုံးကတော့ကျွန်တော်နားလေတာ look ဆိုပေမဲ့ look and help ကြည့်မယ်ကူညီမယ်အဲ့ဒါကနံပါတ်1ဒီရေဘေးကိုကူတဲ့အဖွဲ့သားတွေလုပ်တဲ့နော်နံပါတ်2ကတော့ပါလဲဆိုတော့ရောက်သွားရင်ကျွန်တော်တို့ကစိတ်ပိုင်းဆိုင်ရာဆိုတော့ listen လုပ်ရမယ်နားထောင်ရမယ်သူတို့မှာတောကတွေအများကြီးရှိတယ်တောကဆိုတာရင်ထဲမှာတိမ့်ထားရအဆင်မပြေဘူးသူတို့ထုတ်ရမယ်ဆိုတော့သူတို့ပြောချင်တယ်သူတို့ငိုမယ်တာသနာတယ်ကျွန်တော်အဝေးကနေနေရတာဒီမှာအဲ့ဒီကျွန်တော်တို့ဒုက္ခတင့်နေပြည်သူပြည်သားတွေကိုနောက်ထောင်ပေးလို့ပါနောက်ထောင်ပေးရကောင်ဆယ်လင်းမဟုတ်ဘူးเนาะကျွန်တော်တို့ဟိုကုသမှုပေးတာမဟုတ်ဘူးနောက်ထောင်ယူမယ်နားလေပေးယူမယ်အားပေးယူမယ်ဒါဗမာထုံတန်းစင်လာရဟိုပြောလို့ရတယ်အဲ့ဒါအသိအရေးကြီးတယ်ဒါပေမဲ့ do's and don'ts ကလောက်ရမှာလဲမလောက်ရမှာကျွန်တော်ကအကြံပေးချင်တာခဏလေးနေအောင်မလောက်ရမှာရှိတယ်ဘာလဲဆိုတော့ push မလုပ်နိုင်ဘူးအိုင်တွန်းပြီးတော့မှခေခဏပြောဘာတို့ကတွေရောက်တယ်ဘာဘလူတွေဖြစ်တယ်တို့မှဗီဒီယိုတွေရိုက်ပြီးတော့မှတခါတည်းကျွန်တော်တို့မီဒီယာပေါ်မှာတင်အဲ့ဒါတွေခွင့်ပြုချက်မရဘဲနဲ့မလုပ်သင့်ဘူးဆိုတော့ဒါပေမဲ့တောကတွေကိုကျင်းဖွင့်တာတွေနားထောင်တာတွေရအရေးကြီးတဲ့နံပါတ်1လုပ်ငန်းစဉ်ပဲ
ဟုတ်ကဲ့အဲ့တော့ခုနကဒီအတင်းတွန်းပြီးတော့ဟိုညံ့ညံ့ပြောညံ့ပြောလောက်တာမျိုးအပြင်နောက်မလုံးတင်တာရှိသေးလားဆက်သူတို့ရဲ့ခံစားချက်ကိုပြောနေတဲ့အချိန်မှာလေ
အာမလုံးတင်တာရှိတယ်တချို့ကသူတို့မပြောချင်ဘူးမပြောချင်ဘူးသူတို့မှာတအားကိုတစ်ဆို့တယ်အဲ့ဒါလည်းအတင်းမပြောခိုင်းနဲ့နားလေပါနော်ရှိလို့ရင်ရေးပေးအစားတော့လို့အစားတော့ပေးဟိုကျွန်တော်တို့ဝမ်းနဲ့ပူဆွေးတာကစိတ်တိတ်စိတ်စိတ်နဲ့ဒီကြတော့ဘာနဲ့ပူဆွေးလာလဲလက်ခံမယ်အဲ့ဒါကလည်းကျွန်တော်တို့ခုနကလို့ပေါ့အတင်းကြီးမပြောခိုင်းသင့်ဘူးနောက်တစ်ခုရှိသေးတယ်ဗျာတချို့ကလည်းပြောချင်တာပြောတယ်ဒါပေမဲ့ဆရာကြီးကျွန်တော်တို့မီဒီယာတော့မတင်ပါနဲ့ဆိုတာအဲ့ဒါလည်းကိုကမေးရတာဗျာနော်သူကမိသားစုရဲ့အတွင်းကြီးတွေကိုဟလာစိတ်ဒုက္ခစိတ်ဒဏ်ရာဒီကိုကိုယ်ရင်ဖွင့်နေပြီမဲ့ကိုကသူတို့လူတိုင်းရောဟိုကျွန်တော်တို့မီဒီယာပေါ်မှာခုကြောင့်ပဲတင်းစီခြင်းပဲလေဗျာ။ဟုတ်ဆိုတော့အာအဲ့ဒါတွေလည်းကျွန်တော်တို့မလုပ်သင့်တဲ့အထဲမှာပါတယ်။အရင်မေးရမယ်။နော်ဟိုသဘောမတူရင်လုံးဝကိုမတင်နိုင်ပါဘူးလို့ပြောချင်ပါတယ
်။ဟုတ်ကဲ့သူတို့ရဲ့ privacy ပါဆရာနော်။ဒီအေးတန
်မှန်ပါတယ်
။တကူရေသူတို့မသိစေချင်တာကိုကိုကအတင်းမလုပ်ရဘူးပေါ့နော်
။ဟုတ်ပါတယ်ခင်ဗျာ
။သူတို့ရဲ့စိတ်လုံခြုံမှုရှိဖို့အတွက
်အဲ့ဒါသိအရေးကြီးတယ်။ဆိုတော့ကျွန်တော်တို့အဲ့လိုဟိုမီဒီယာမှာမှုလို့ပေါက်နေတာကinformation ပေါ့တင်းတော့ရတယ်ဒါပေမဲ့ဒီထိခိုက်တဲ့ရေဘေးတင်ဒုက္ခတွေဒီအတွက်ကအဆင်မပြေဘူးဆရာကြီ
းဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးရော
အဲနောက်ဆုံးကတော့ကျွန်တော်တို့တတိယ L ပေါ့ link ပေါ့ link ဆိုတာဆက်ဆက်မှုရှိအောင်လုပ်ပေးရမယ်ဘယ်လိုလုပ်ပေးရမလဲဆိုတော့ဒီရေဘေးတင်တွေကိုသူတို့မိသားစုတွေကွဲသွားတယ်မိသားစုတွေ ਨੇ ပြန်ပြီးတော့ချိတ်ပေးရမယ် mobile phone ပိုင် mobile phone ပေးလိုက်ပျော်ခိုင်းလိုက်အဲ့ဒါအသိရေးကြီးတယ်ပြီးတော့မှသူတို့မှာမိတ်ဆွေတွေရှိတယ်မိတ်ဆွေတွေ ਨੇ ဆက်ဆက်ပေးရမယ်နောက်ပြီးတော့မှဒီတားခေါင်တဲ့နေရာမှာရွာကရေဘေးတင်လို့တရွာလုံးမြို့သွားတယ်ဆိုရင်အဲနေရာတစ်မှာစပုဘယ်နေရာမှာခိုးလုံးလို့ရတယ်ဘယ်နေရာမှာသွားပြီးတော့ငါခိုးလို့ရတယ်ဆိုရင်အဲ့ဒီနေရာတွေကိုလည်းကိုကသတင်းပေးပြီးတော့အစီအစဉ်ပေးရမယ်ဆိုတော့အဲ့ link ပေါ့ link ဆိုတော့ချိတ်ဆက်ပေးတာအဲ့ဒါအရေးကြီးတယ်အဲနောက်တစ်ခုကတော့ခုနကကျွန်တော်ဝမ်းသာတာလေးတကူကဗမာတပြည်လုံးမှာဒီပြည်သူပြည်သားတွေအများကြီးပဲအဖွဲ့အစည်းတွေအများကြီးပဲဗျသူတို့တွေကဝိုင်းပြီးတော့ဒီရေဘေးတစ်ဒေသတွေကိုကူညီကြတယ်အဲ့ဒီကူညီကြတဲ့လူတွေနဲ့လည်းကူညီခံရမဲ့ဒုက္ခတွေနဲ့ဆုံတွေ့ဖို့လိုတယ်ဗျဆိုတော့အဲ့ဒီကျွန်တော်တို့ link ပေါ့ချိတ်ဆက်မှုတွေလုပ်ပေးရမယ်ဆိုတော့
အချိတ်ဆက်လုပ်ပေးတာပါဆရာနော်တူတယ်ခံစားနေရတာမှုတယ
်မှန်
ဟုတ်ပြဖို့အတွက
်မှန်ပါတယ်ဆိုတော့အဲ့ဒီဒီ look listen link ဆိုတာကျွန်တော်တို့ချိတာရယ်နားထောင်ပေးတာရယ်ချိတ်ဆက်ပေးတာရယ်ဆိုတာကသိက္ခာအရေးကြီးတဲ့လုံးဆောင်ချက်သုံးချက်ပဲလို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာနောက်ဆုံးရောကျွန်တော်မမေ့မိတဲ့တခြားအရေးကြီးတာ
ကျွန်တော်နောက်ဆုံးဟိုညီကုန်းချုပ်ပြောချင်တာကတော့ကျွန်တော်တို့မြန်မာပြည်သူပြည်သားအားလုံးကိုကပ်ဘေးတွေကိုဗစ်ကောမူကာမူနိုင်ရော အခုဒီနေ့ကကပ်ဘေးကြီးတွေအများကြီးကြုံတွေ့တဲ့တဘာဝကပ်ဘေးပေါ့နော်အဲ့ဒါကြုံတွေ့တဲ့အချိန်မှာစိတ်ဓာတ်ကိုချန့်ချန့်ခံပြီးတော့မှအောင်မြင်မြင်ကျော်လွှားနိုင်ပါစေလို့ဆန္ဒပြလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုဝဲမေးပုံမှန်တင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လင်းပေးပါဦးမယ်။တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုဒီနေဆက်ဒေသတိုင်းရင်းသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါကျွန်မအမိပါနေဆက်ဒေသဟာတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်တရုတ်နယ်စပ်ဒေသကဂံပိုက်တီမြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကသိမ်းပိုက်လိုက်ပြီလို့ဒေသခံတွေကပြောပါတယ်။ရှမ်းကရီနီနယ်စပ်ဖဲခုံမြို့နယ်အနောက်ဘက်ခြမ်းကဘန်ကောက်စစ်ဆောင်စခန်းကိုစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့လို့တယောက်သေဆုံးခဲ့ပြီးနှစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့ထိုင်းနယ်စပ်နဲ့ထိစပ်နေတဲ့ကရင်ပြည်ဖျားသုံးစုမြို့ကိုစစ်ကောင်စီအနေနဲ့လက်ရှိအနေအထားမှာထိန်းချုပ်နိုင်စွမ်းမရှိတော့ဘူးဆိုတဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါတယ်။ကျမကနန်းဟောင်မရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်တရုတ်နယ်စပ်ဒေသကကံပိုက်တီမြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့တွေကသိမ်းပိုက်လိုက်ပြီးလို့ဒေသခံတွေကပြောပါရယ်။ပုတ်တဟူးနဲ့မနက်ကစတင်တက်ခိုက်ခဲ့တဲ့ကံပိုက်တီမြို့ကိုည9နာရီဝန်းကျင်လောက်မှာအပိသက်တင်းယူနိုင်ခဲ့တယ်လို့ဒေသခံမျိုးသမီးတယောက်ကပြောပါရယ်။ဒီမြို့သိမ်းတိုက်ပွဲတဲ့စစ်ကောင်စီဘက်ကလေယာဉ်နဲ့လာရောက်ပစ်ခတ်တာတွေရှိခဲ့ပြီးတိုက်ပွဲကြောင့်ပြည်သူတွေလည်းဘေးလွတ်နိုင်တဲ့တောတောင်တွေထဲပုန်းရှောင်နေရတယ်လို့အမျိုးသမီးကပြောပါရယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး KIO ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး
။ရှမ်းကရီနီနယ်စပ်ဖဲခုံမြို့နယ်အနောက်ဖက်ချမ်းကဘန်ကောက်စစ်ဆောင်စခန်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အမျိုးသမီးတစ်ယောက်သေဆုံးခဲ့ပြီး၂ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နိုဝင်ဘာလ18ရက်နေ့မနေ့7နာရီကျော်မှာဘုံကျဲတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးလူထိမှန်သေဆုံးဒဏ်ရာရရှိမှုတွေအပြင်ဖျားကြောင်းစပကြီးအင်စီကာအင်ဆယ်လုံးဝန်းကျင်လည်းပျက်စီးခဲ့တယ်လို့စစ်ဆောင်တွေကပြောပါတယ်။ဘန်ကောက်စစ်ဆောင်စခန်းကိုစစ်ကောင်စီကစက်တင်ဘာလမှ1ကြိမ်နိုဝင်ဘာလမှ1ကြိမ်စုစုပေါင်း2ကြိမ်လေကြောင်းကနေဘုံကျဲခဲ့ပြီးသေဆုံးသူ10ယောက်ကျော်ရှိပြီလို့စစ်ဆောင်တွေကပြောပါတယ်။
ရခိုင်ပြည်မောင်တော်မြို့နယ်ကျင်းချောင်းရွာတဲကစစ်ပေးဆောင်ပြည်သူတွေနေထိုင်နေတဲ့အထက်တန်းကျောင်းနဲ့အရက်ခတ်တပ်တော် AA တင်ပိုက်ထားတဲ့နှက်ခခခုနှစ်နေချားဆောင်တိုင်ရင်နေရာကိုစစ်တပ်ကလေကြောင်းကနေဘုံလေးလုံးကျဲချခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နိုဝင်ဘာလ19ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်က Y12 အမျိုးအစားကြက်တိုက်လေရင်နဲ့စာတင်ကျောင်းကိုဘုံနှလုံးနှက်ခခခုနှစ်ကိုဘုံနှလုံးကျဲချခဲ့တာပါ။စစ်ဆောင်ပြည်သူတွေထွက်ပြေးချိန်ရလိုက်တဲ့အတွက်လူသူထိခိုက်မှုမရှိခဲ့ပေမဲ့စာတင်ကျောင်းဆောင်ဆီသွားတယ်လို့ဂျိန်ချောင်းဒေတာခဏီကပြောပါတယ်မောင်တော်မှာစစ်ကောင်စီတက်ရဲ့နှက်ခခငါနေကြဆောင်တက်စခန်းတစ်ခုပဲကြံတော့တာဖြစ်ပြီးအဲ့ဒီစခန်းမကြရေးလေချောင်းတုံတက်ခိုက်မှုတွေဆက်တိုက်လှုပ်လာနေတာလို့ဒေတာခဏီကပြောပါတယ်
online ကြားဖြန့်တိုက်ဖြတ်ရေးနာမည်နဲ့ရှမ်းမြောက်မှာ1320စစ်စင်ရေးဆင်နွှဲလာတာတစ်နှစ်ကျော်လာပြီဖြစ်ပေမဲ့စစ်ဆောင်ပြည်သူတွေဟာမိသားစုဝန်းကြီးအတွေ့ကြားဖြန့်လုပ်ငန်းတွေမှာပဲဝင်ရောက်လုပ်ကင်နေကြတယ်လို့ပြောပါတယ်စစ်တန်းကြောင်လုံးဝပျက်စီးသွားတဲ့လာရှူတိန်နေကြောင်းမဲတီပေါ်လောင်ချူမြို့တွေကလူငယ်တွေဟာစစ်ဘေးရှောင်ရင်ကြုံရအလုံးမှာဝင်လုပ်ကင်နေကြတယ်လို့အသက်18နှစ်ပြည့်တာနဲ့ကြားဖြန့်လုပ်ငန်းတွေမှာဝင်လုပ်နေကြပါတယ်အလုပ်ကျွမ်းကျင်မှုပေါ်မူတည်ပြီးတလကိုကျပ်သိန်း50လောက်အထိရကြတယ်online ငွေလိမ်မှုတင်မကပဲ online လိမ်ဖြောပြီးလုပ်ငန်းတွေမှာပါလုတ်ကင်နေကြတယ်လို့ရှမ်းမြောက်ဒေသခံအမျိုးသမီးတယောက်ကပြောပါတယ်ဒါကြောင့်ဒီအခြေအနေတွေနဲ့ပတ်သက်ပြီးရွာတွေထဲထိသွားပြီးပညာပေးတမင်းမှုတွေကွင်းစင်းလုပ်ပေးကြဖို့နေရက်မှကြံခဲ့တဲ့စစ်ဘေးသင့်ရှမ်းမြောက်ဒေသခံတွေကတောင်းဆိုနေကြပါတယ်
စကိုင်းတိုင်းကလေးမျိုးအနောက်မြောက်ဒေသကိုစစ်ကောင်စီကလမ်းပန်းဆက်သွယ်ရေးနဲ့ရိုက်ခါဖြတ်တောက်ထားလို့ဒေသခံပြည်သူတွေအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ကလေးမျိုးဒေသကုတ်ကဲရေးစစ်ဌာနချုပ်တကဆာကနေလမ်းပန်းဆက်သွယ်ရေးနဲ့စားနပ်ရိုက်ခါစေဝါတွေဖြတ်တောက်ထားတာဖြစ်ပါတယ်။ကလေးမျိုးကနေအနောက်မြောက်ပိုင်းဒေသကိုအဓိကဆက်သွယ်တဲ့ကလေးလက်ပံချောင်းရစကြိုကားလမကြီးကိုဆယ်ကြီးရွာအထွတ်မှာစစ်ကောင်စီကဂိတ်ထိုင်ထားပြီးအဝင်ထွက်အားလုံးကိုကန့်သတ်ထိန်းချုပ်နေတာဖြစ်ပါတယ်။အဲ့ဒီဂိတ်ကိုမနေ့တကြိမ်ညနေပိုင်းတကြိမ်ပဲဖွင့်ပေးလက်ရှိပြီးတခါတလေမှာတနေကုန်ဂိတ်ပိတ်ထားပြီးဖြတ်တန်းခွင့်မပေးဘူးလို့အနောက်မြောက်ဒေသကဒေသခံတယောက်ကပြောပါတယ်။ဒီအခြေအနေတွေကြောင့်တောင်ညာထွက်စပါးတီးနံတွေကလေးမျိုးဘက်ကိုတင်တွင်းလို့မရတယ်လို့ကလေးမျိုးကနေလဲစေဝါအခြေခံစားတောက်ကုန်တွေကိုတည်ယူလို့မရကြပဲအခက်အခဲတွေကြုံတွေ့နေရပါတယ်။
မြန်မာနိုင်ငံတောင်ပိုင်းဒေသမှာတိုက်ပွဲတွေကြောင့်မြို့နယ်ကိုမြို့နယ်တွေကနေရဆုံခွာပြီးထပ်မံပြောင်းရွှေ့ရသူလူဦးရေ9သိန်းနီးပါးရှိပြီးစစ်ရေးပြပခတ်တံခန်းစားနေရတယ်လို့မွန်ပြည်လူသားချင်းစာနာမှုကွန်ရက်အဖွဲ့ MSHN ကထုတ်ပြန်ပါတယ်။နိုဝင်ဘာ18ရက်နေ့ထုတ် MSHN ရဲ့အစီရင်ခံစာအရမွန်ပြည်ကကြိုက်ထူဘီလင်းတထုံကြိုက်မယုံတန်ဖြူစရက်နဲ့ရေးမြို့နယ်တရင်ပြည်ကကြံရင်စိတ်ကြီးမြို့နယ်တနင်္သာရီတိုင်းကရေးဖြူနဲ့လောင်းလုံမြို့နယ်တို့မှာအောက်ဘလအတွင်ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်နောက်ထပ်လူဦးရေ 23,000 ကျော်ဆုံးခွာပြောင်းရွှေ့ခဲ့ရတယ်လို့သိရပါတယ်။အဲ့ဒီလူတွေအတွက်အမှုအကာနဲ့စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတာကြောင့်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေကိုအမြန်ဆုံးကူညီနိုင်ရေးပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေနဲ့နီနီကကလှုပ်ဆောင်ဖို့ MSHN ကအကြံပြုတိုက်တွန်းထားပါတယ်။
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ထိုင်းနယ်စပ်နဲ့ထိစပ်နေတဲ့ကရင်ပြည်ဖျားသုံးစုမျိုးကိုစစ်ကောင်စီအနေနဲ့လက်ရှိအနေထားမှာထိန်းချုပ်နိုင်စွမ်းမရှိတော့ဘူးလို့မြေပြင်မှာရှိတဲ့သတင်းရင်းမြစ်တွေကပြောပါတယ်။ဒီကြောင့်ရမင်းကနေစူးစီးတင်ဆက်ထားပါတယ်။ဖျားသုံးစုနယ်စပ်မျိုးမှာအခုနှစ်ဩဂတ်လကနေစပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့သွာလာလှောက်ရှားမှုတွေကိုမတွေ့ရတော့ဘူးလို့ဒေသခံတွေကပြောပါတယ်။ဖျားသုံးစုမျိုးကိုဝန်ရပေးထားတဲ့တောင်စွန်းနဲ့ဖျားတောင်တပ်စခန်းကို KNU နဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေအခုနှစ်ဥပိုင်းမှာတင်ပိုက်နိုင်ခဲ့တယ်လို့အနန်ကွင်းဖြူဟာကလည်းဩဂတ်လကလေးကတိုက်ခိုက်ခံရတာကြောင့်ဖျားသုံးစုမျိုးမှာခမာယာ24တိုက်ရင်ကမြို့ဆောက်တပ်ဖြစ်ကြံချိနေခဲ့တာပါစစ်ကောင်စီရဲ့အစိုးရဌာနဆိုင်ရာဝန်ထမ်းတွေကလည်းမတွေ့ရတော့တယ်လို့စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကတော့အပြင်ကိုလုံးဝမထွက်ပဲသူတို့တိုက်ရင်တပ်ဖွဲ့နေရာတွေမှာပဲဆက်ရှိနေသေးတယ်လို့ CDN ဝန်ထမ်းတယောက်ကပြောပါတယ်
ဒီမှာရဲနဲ့တပ်နဲ့ပဲနှစ်ခုပဲရှိတော့တယ်။ထွေဥကလုံးဝမရှိဘူးခင်ဗျ။ကျွန်တော်တို့ထွေဥနဲ့ပတ်သက်တဲ့ထောက်ခံစာလေးတွေပါလေယူရမယ်ဆိုရင်ဟိုဌာနခွဲစည်းရေးကြီးကနေပြီးတော့မြို့အုပ်ချုပ်ရေးမှူးဆိုင်အတူလေးနဲ့ထိုးပေးလိုက်တယ်ခင်ဗျ။ဟုတ်မလား။တခြားဌာနဆိုင်ရာကြီးတချို့ရှိတော့ရှိလေပုံစုကွယ်စုပဲနေကြတော့တယ်ခင်ဗျ။ဟုတ်ကဲ့။ဟိုအပြင်လည်းမထွက်တော့ဘူး။အလုပ်လည်းလုပ်เสียမလို့တော့ဘူးခင်ဗျ
။ကရင်မျိုးသားစီယုံခေယူကရင်နယ်ခြားဆောင်တပ် BGF အပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့ DKPA ကင်းငင်းချရေးကောင်စီ KNU KNLA PC နဲ့မွန်ပြည်တပ်ပါတီ NNSP တို့ကရုံးတွေဖွဲ့ထားပြီးပြည်ထုတ်ကာကွယ်ရေးတပ်ဖွဲ့ PDF တွေအပါအဝင်လက်နက်ကိုင်အဖွဲ့ပေါင်းစုံကတော့ဖျားသုံးစုမျိုးမှာသွာလာလှောက်ရှားနေတာကိုမြင်တွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်။တစ်ဖက်မှာလည်းလက်နက်ခဲယံကန်ဆောင်ပြီးဖျားသုံးစုမျိုးတွေသွာလာနေတာမျိုးခွင့်မပြုတဲ့အပြင်တပ်ဖွဲ့ဝင်တွေလိုက်နာရမယ့်စီကံစနစ်ချက်ကိုအော်တိုဘာလ24ရက်နေ့မှာ DKBA ကထုတ်ပြန်လိုက်တာဟာမြို့ကိုထိန်းချုပ်ထားတယ်လို့လက်ဦးမှုယူလိုက်တာလို့လည်းနေဆက်တိုက်ပွဲတွင်စောင့်ကြည့်နေသူတယောက်ကခုလိုပြပါတယ်
။ကျွန်တော်တို့ဖျားဆီးမှုမျိုးအနေထားရဆိုလက်ရှိကဘယ်သူအုပ်ချုပ်နေမှာမသိတဲ့အပိုင်းပါဖြစ်နေ။စစ်တပ်ကလည်းသူ့နေရာဝယ်သူနေတယ်၊ရဲကလည်းသူ့နေရာဝယ်သူနေတယ်။အုပ်ချုပ်ရေးပိုင်းကဘယ်သူလဲအုပ်ချုပ်နေမှာလည်းမသိ။ဒီကြားတော့ DKBA ရတဲ့ခလက်ဦးမှုယူတော့ဆိုတာဒီဖျားဆီးမှုမျိုးကိုယ်သွားထိတ်ချုပ်လာတဲ့ပုံစံမျိုးလုပ်နေအခုလောဆရာဒီစေယုတ်ကြကြလုပ်ခိုင်းနေတဲ့ဖွဲ့သေးပြီးတရုတ်ကြီးဝင်လာဒီလက်လက်ကင်ဖွဲ့သေးနေတဲ့သူကဆက်သွယ်ရင်းကရောက်လာတာကို
လောလောဆယ်မှာတော့ဖျားသုံးစုမျိုးမှာဆိုရင်တိုက်ပွဲတန်းတနတ်တန်တွေတိုက်ဆိုင်နေပြီးတရုတ်လူမျိုးတွေအစုလိုက်ပြောင်းလိုက်ဝင်ရောက်လာတာကြောင့်ကာစီနိုလုံးစားရုံတွေကြားဖြတ်လုပ်ငန်းတွေနဲ့စီကားနေတယ်လို့မြို့ကန်တွေကဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့မှာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်မှုကြောင့်စစ်ဘေးရှောင်လာတဲ့သူတွေတခြားနေရာကိုထပ်ပြီးရှောင်နေကြရပါတယ်။လူထုနေအိမ်တွေအစိုးရဌာနဆိုင်ရာအဆောက်အုံနဲ့လုပ်ငန်းခွင်တွေစက်ရုံတွေပါမကြမ်းထိခိုက်မှုတွေရှိနေပါတယ်။နမ်ဟုံကနေတင်ဆက်ပေးပါမယ်ရှင်။
ောက်ခါကောရင်အန်ဝန်လန်ဆန်လေခန်ခိုက်ဒီငါဟောဒီခိုက်ကတန်းဟော
ကျွန်တော်တို့စစ်ပေးထဆောင်နေရတယ်မြောက်ပိုင်းကိုထဆွရတာနေညာကလည်းနဲ့ကြီးရောလေးရင်ရောဘုံထချတာလေအင်ဝိုင်းတကြားဆက်ရုံမှာဘုံလာချတာလေညနေပိုင်း3နာရီခွဲကလေးကလာချတာညပိုင်းအထိပဲအတန်ကျဲကြီးပဲကျွန်တော်တို့အိတ်လို့တောင်မရဘူးထပ်ပြီးထပ်ပြေးနေရတယ
်ဒါကတော့နောင်ချိုမြို့အင်ဝိုင်းရွာကိုရောက်ရှိခလုံလာတဲ့တခြားရွာကရွာသားတွေထဲကတယောက်ကပြောတာပါဒီနေ့စမ်းပိုင်းကလေးကနောင်ချိုမြို့မှာတိုက်ပွဲဖြစ်ပွားတာကြောင့်ရွာသားတွေဟာနေရမှာမနေနိုင်ကြသေးပဲတနေရာကနေတနေရာစစ်ပေးတင်းရှောင်ပြောင်းရွှေ့နေကြရပါတယ်။နိုဝင်ဘာလ18ရက်ညနေ9နာရီလောက်ကနောင်ချိုမြို့နယ်ထဲမှာရှိတဲ့အင်းဝိုင်းရွာကအမတ်တက်ဆင်းရွှေလီတကြားဆက်ကိုစစ်ကောင်စီတပ်ကနေလေကြောင်းနဲ့ပုံကျဲတက်ခတ်ရမှာစက်ရုံအဆောက်အုံတွေထိခိုက်ပျက်စီးပြီးစက်ရုံကအင်ဂျင်နီယာလည်းဒဏ်ရာရရှိခဲ့ပါတယ်။အင်းဝိုင်းရွာမှာတခြားရွာကစစ်ပေးတင်းရှောင်လာသူအယောက်1000လောက်ရှိနေပါတယ်။စစ်ရှောင်တွေနေတဲ့နေရာကိုစစ်တပ်ကပိတ်ခတ်မှာမဟုတ်ဘူးလို့ထင်နေကြပေမဲ့စစ်ရှောင်တွေခေလုံနဲ့ဘုံကြီးကျောင်းတွေစက်ယုံအလုံယုံတွေကိုဘုံကျဲတက်ခိုက်တာတွေလှုပ်လာနေတယ်လို့ဆိုပါတယ
်
မင်းညာက10နှစ်လောက်မှဒဲတိုက်ဘက်ကိုပြင်ရင်ပြန်နဲ့ဘုံလာကျဲရတာလူထိခိုက်တေဆုံးတာတွေတော့ရှိတယ်အခုကဘဒူးမှမနေရအောင်ကိုလီရင်နဲ့ကဘုံကျဲတယ်လက်နဲ့ကြီးနဲ့လည်းနေ့တိုင်းလာပြစ်နေတယ်လူထုလားလက်နဲ့ကန်ဖွဲ့လားသူတို့မတွေးတော့ဘူး
စစ်ကောင်စီတပ်ကအခုလိုလက်နက်ကြီးနဲ့ဆက်တိုက်ပစ်ခတ်နေတာကြောင့်နောင်ချုံမြို့ကကျေးလက်လူထုဟာစစ်ပေးတင်းရှောင်နေရတာနှစ်ဝက်လောက်ရှိပြီဖြစ်ပါတယ်။နောင်ချုံမြို့ထဲမှာလေရင်နဲ့မပြတ်ပစ်ခတ်တဲ့နေရာတွေကတော့မြို့နဲ့25မိုင်လောက်ပဲကွာဝေးတဲ့တောင်ခမ်းရွာ၊မြို့နဲ့15မိုင်ကျော်ကွာဝေးတဲ့ပြင်ဦးလွင်နောင်ချိုကြားကကန့်ကော်ရွာ၊ရေမောင်းတန်း၊အုံတီစတဲ့ရွာတွေဖြစ်ပါတယ်။နောင်ချုံမြို့နယ်ကိုစစ်ကောင်စီတပ်ကနေ့တိုင်းလိုလိုလေကြောင်းကနေပုံကျဲမှုကြောင့်စစ်ပေးတင်းရှောင်သူတွေရောရွာသားတွေပါကုန်းတာချုပ်ခမ်းရွာဘက်ကိုဆက်လက်ထွက်ပြေးတင်းရှောင်နေကြရပါတယ်။တစ်တုံညာနှစ်ခုဆစ်စင်ရေးဒုတိယပိုင်းနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်နောင်ချိုမှာအရက်သား20နီးပါးတေဆုံးခဲ့ပြီး20နီးပါးဒဏ်ရာရရှိခဲ့ပါတယ်။နေအိမ်အလုံးရေ30ကျော်၊ဘုံကြီးကျောင်းနဲ့စာတင်ကျောင်းဆောင်30ကျော်လည်းထိမှန်ပျက်စီးခဲ့ပြီဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
ကချင်တရုတ်နယ်စတီရကကံပိုက်တီမျိုးကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းအဖွဲ့ကတင်ပိုက်လိုက်ပြီလို့ဒေသခံတွေကပြောပါတယ်ရှမ်းကယင်နီနယ်စဖဲခုံမြို့နယ်အနောက်ဘက်ခြမ်းကဗန်ကောက်စစ်ရှောင်စခန်းကိုစစ်တပ်ကလေကြောင်းကနေပုံကျဲခဲ့လို့တယောက်တေဆုံးခဲ့ပြီးနေရောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
တော်ရရှိမယ်ခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းလောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမီပ
ါ။နေဆက်ဒီတာတိုင်းရင်သတင်းတော့တွေပုံမှန်စုစည်းတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ်ရှင်။ဒီစီစဉ်တဲ့အတူ VUE ကထုတ်လွှင့်ခဲ့တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ကျမတို့ VUE website လိပ်စာ burmese.voanews.com အပြင် VUE မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။နိုဝင်ဘာလ22ရက်တောက်ချာနေ့မနက်ခင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မြန်မာစံတော်ချိန်မနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။အခုတော့သတင်းကျဉ်းချုပ်ကိုပြောပြပါမယ်ရှင်။လဗနိုအခြေစိုက်ဟက်စပိုလာအဖွဲ့နဲ့အဖြစ်ခက်ရက်စရေးတိုက်တွန်းဖို့အတွက်အမေရိကန်အထူးကိုယ်စားလှယ်အေမုစ်ဟော့စတိန်ဟာမနေ့ဒီကြာသပတေးနေ့မှာပဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟူနဲ့တွေ့ဆုံခဲ့ပါတယ်။ဒီသတင်းပတ်ထဲမှာပဲဟက်စပိုလာအရေးကြီးဝင်ညှိနှိုင်းပေးနေတဲ့လဗနိုလွှတ်တော်ဥက္ကဋ္ဌနဘီဘာရီအပါအဝင်လဗနိုအရာရှိတွေနဲ့သူ့ရဲ့ဆွေးနွေးမှုတွေဟာအပြုသဘောဆောင်တယ်ဆိုပြီးတော့လည်းအထူးကိုယ်စားလှယ်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ကတော့ဒီအစ္စရေးမြောက်ပိုင်းဒေသအတွက်ချင်းချောက်မှုဖြစ်နေတဲ့လက်ဗနွန်တောင်ပိုင်းကဟက်စပိုလာစစ်ပွေးကြွားတွေကိုမောင်းထုတ်ဖို့အစ္စရေးတပ်တွေကဆက်ပြီးတော့ထိုးစစ်ဆင်နေတယ်လို့ပြောပါရရှင်။နောက်ဒီရုရှားရဲ့တာလက်ပစ်ဒုံးကျည်အမျိုးအစားနဲ့ယူကရိန်းနိုင်ငံတနီပရိုမြို့ကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ရုရှားသမ္မတကပြောပါရယ်။ဒါအမေရိကန်နဲ့ဗြိတိန်ကသူတို့ရဲ့ဒီတာဝေးပစ်မစ်ဆိုင်းဒုံးတွေကိုရုရှားပိုင်နဲ့အတွင်းပိုင်းအထိယူကရိန်းကပိတ်ခတ်နိုင်အောင်ပေးပို့ခဲ့တာကိုတုံ့ပြန်တာဆိုပြီးတော့လည်းပြောဆိုပါရယ်ရုရှားတပ်တွေဟာဒီယူကရိန်းကိုတိုက်ချင်းပြက်ပက်ထိန်တက်မစ်ဆိုင်းဒုံးနဲ့ပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ယူကရိန်းကပြောပေမဲ့လို့လည်းအမေရိကန်အရာရှိတွေကတော့ဒါဟာတာလက်ပြစ်မစ်ဆိုင်းဒုံးဖြစ်တဲ့အကြောင်းပြောပါရယ်ဒီပြစ်ခတ်မှုကိုရုရှားသမ္မတပူတင်ကလည်းနိုင်အနေငယ်ချာမှအတည်ပြုခဲ့ပါရယ်ရှင်ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ပါ ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်။ View American တန်ရဲ့နိုဝင်ဘာလ22ရက်တောက်ကြာနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရှင်။ Juru Slang အပြင် View ရဲ့ Internet Website လိပ်စာ၊ Now View ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းဒီထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာနားဆင်ကြည့်ရှုလို့ရပါတယ်ရှင်။ဗီဒီယိုကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ဗီဒီယိုပရိသတ်များအားလုံးကိုစိတ်နှပြချမ်းသာပေးကင်းကြပါစေရှင်။ကျွန်မခင်ဗျူထွေးပါ။နောက်အစီအစဉ်တွေမှာပြန်ဆုံတွေ့ကြရအောင်ပါရှင်။